Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇန်နဝါရီလ29ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းတိုမီတာ24.25/30နဲ့လိုင်းလံမီတာ190ရူအနေနဲ့ထုတ်လွှင့်နေပါပြီ။သောတာရှင်များရှင်လန်းချမ်းမြကြပါစေ။ကျမနန်းငလာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့သုံးရကြအိန္ဒိယခီးစဉ်ဒီကနေ့ပဲဆုံးသက်သွားတဲ့အမေရိကန်သမ္မတဩဘားမားဟာကွာလာလွန်ပူးsorry ဘီအဗ်ဒူလာကိုကာရဝါပြဖို့ sorry arabia နိုင်ငံကိုရောက်နေပါတယ်လီဗျာနိုင်ငံ tripoli မြို့တော်ကဟိုတယ်တစ်ခုမှာတနသမားတွေဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်နိုင်ငံသားတွေပါဝင်လူ၈ယောက်သေဆုံးသွားပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမအေးတန်တာကြောင့်လည်းသူကြီးညာပေးပါပါ
ကောင်းပါပြီမြန်မာနိုင်ငံအနေနဲ့လွန်ခဲ့တဲ့3နှစ်အတွင်းဇီးဝနဲ့ဓာတ်ရုပ်လက်နက်ဖျက်သိမ်းရေးစာချုပ်တွေအတည်ပြုနိုင်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကအားရသလိုအကောင့်ထဲပို့နိုင်ရေးအတွက်လိုအပ်တာတွေကူညီပေးဖို့ကမ်းလှမ်းခဲ့ပါတယ
်ဒီကတော့ဇီးဝနဲ့ပတ်သက်တဲ့ဒီပိတ်ပင်တဲ့စာချုပ်နောက်ဓာတုဗေဒလက်နဲ့ပိတ်ပင်တဲ့စာချုပ်ပေါ့လေဓာတုဗေဒကတော့ကျွန်တော်ဒီနေ့ရပဲသွတ်တော်ကနေပြီးတော့အတည်ပြုတဲ့အတွက်ကျွန်တော်တို့ကမကြခင်မှာဒီဟာကိုနယူးယောက်မှာရှိတဲ့မြန်မာအမေရိကန်ကိုယ်စားလှယ်ကလက်မှတ်ထိုးဖို့အစီအစဉ်မှဖြစ်ပါတယ
်မြန်မာနိုင်ငံခြားရေးဒုဝန်ကြီးဦးတန်းကျော်ပါရှင်အသေးစိတ်ကိုမကြခင်တင်ပြပါမယ်ဒါအပြင်အမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့သွတ်တော်ပညာရေးမြင့်တင်မှုကော်မတီကဘလို့သဘောထားရရှိနေပါသလဲလမ်းလျှောက်ချီတက်နေတဲ့ចောင်းသားသပိတ်ဘဲအခြေအနေကိုရောက်သွားပါပြီလဲနောက်ပြီးညူးယောက်ပါဝင်အမေရိကန်ပြည်ထောင်စုအရှေ့ပိုင်းပြည်နယ်တချို့မှာနှင်းမုံတောင်းကြောင့်ဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရပါသလဲဒီလိုဆက်သွယ်မေးမြန်းချက်တွေနဲ့အတူဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံចောင်းទីကောင်းစရာနဲ့ကိုစုံဝင်းလိုက်တင်ဆက်မဲ့တဲ့လေးလိုင်းကိုတော့အကြီးနာဆင်ကြရမှာပါခုတော့အင်္ဂါနေ့ထိတ်တန့်ရောက်တဲ့တင်တွေကိုကိုအောင်လွင်ဦးနဲ့မအေးတန်နာကျော်တို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်ပြည်ထောင်စုအနေနဲ့အိန္ဒိယနိုင်ငံရဲ့အကောင်းဆုံးမိဘတိုင်းပြည်တစ်ခုဖြစ်နိုင်တဲ့အကြောင်းသုံးရကြခီးစဉ်အဆုံးသတ်ချိန်နယူးဒယ်လီမြို့တော်မှာသမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ
် Together we can stand up against human trafficking and work to end the scourge of modern day slavery
လူမောင်ခွန်မှုတွေခေတ်သစ်ချေချွန်စနစ်တွေကိုအဆုံးသတ်အောင်အတူတကွလက်တွဲဆောင်ရွက်နိုင်တယ်လို့ကမ္ဘာမိတ်ဆွေဘက်တွေအဖြစ်ရာသီဥတုဖောက်ပြန်မှုတွေကိုအရေးကြီးရင်ဆိုင်ဖို့လိုအပ်တဲ့အကြောင်းနယူးဒယ်လီမြို့တော်မှာဒီနေ့လူငယ်တွေနဲ့တွေ့ဆုံစကားပြောရမှာပြောကြားသွားခဲ့တာပါအကောင်းဆုံးမိတ်ဆွေအဖြစ်အိန္ဒိယပြည်သူတွေစင်ရွင်ကလွမြောက်ဖို့စက်မှုလုပ်ငန်းတွေနဲ့နည်းပညာဖွံ့ဖြိုးလာဖို့နဲ့ရာသီဥတုဖောက်ပြန်မှုတွေကိုတိုက်ဖြတ်ဖို့အမေရိကန်ကကူညီချင်တယ်လို့လည်းပြောဆိုခဲ့ပါတယ်ကမ္ဘာကြီးပုံနှွေးလာနေတဲ့ပြဿနာကိုရင်ဆိုင်ဖြေရှင်းနိုင်အောင်တန်ရှင်းတဲ့လောင်စာတွေပုံမှုသုံးဆဖို့လည်းတိုက်တွန်းခဲ့တယ်လို့အိန္ဒိယနိုင်ငံအပါဝင်ဖွံ့ဖြိုးဆဲတမ်းပြည်တွေအနေနဲ့ဇီဝလောင်စာအသုံးပြုမှုတွေကိုရှော့မချနိုင်ခဲ့ရင်ရာသီဥတုဖောက်ပြန်မှုတွေကိုရင်ဆိုင်နိုင်မှုမလွယ်ဘူးလို့လည်းပြောဆိုခဲ့တာပါမနေ့ကတော့အမေရိကန်စီးပွားရေးလုပ်ငန်းတွေရဲ့ယင်းနှိမ့်ညွန့်မှုတွေနဲ့အိန္ဒိယနိုင်ငံအတွက်ချင်းငွေဖြစ်ဒေါ်လာတန်း4000သုံးဆမှဖြစ်တဲ့အကြောင်းသမ္မတဥပမာကပြောဆိုခဲ့ပါတယ်သမ္မတဥပမာနဲ့သမ္မတကတော်တို့ဟာနယူးဒယ်လီမြို့တော်အနီးကကမ္ဘာကျော် Touch Mahal ကူပိမှန်ကိုဒီကနေ့အလဲပတ်သွားဖို့စီစဉ်ထားပေမဲ့ Saudi Arabia နိုင်ငံကိုသွားဖို့အတွက်ခီးစဉ်ကိုဖြစ်ခဲ့ပါတယ
်ပြည်ခဲ့တဲ့သတင်းမက်ကကွဲလွန်သွားခဲ့တဲ့ Saudi ဘီရင် Abdullah ကိုနောက်ဆုံးအကြိမ်ကာရဝါပြုဖို့အတွက် American သမ္မတ Barack Obama ဟာကိုယ်စားလှယ် 30 ပါအဖွဲ့ကိုဦးဆောင်ပြီးတော့ Riyadh မြို့တော်ကိုရောက်ရှိသွားပါပြီသမ္မတ Obama ရဲ့အဖွဲ့ထဲမှာအရင်အစိုးရအဖွဲ့တွေကထိတ်တန့်အရာရှိပြီးလက်ရှိ American အစိုးရအစ်မအရာရှိတွေနဲ့လွှတ်တော်အမတ်တွေပါလိုက်ပါသွားကြတယ်လို့ American သမ္မတအင်ဂျီနီယာကပြောပါတယ်။ American ကိုယ်စားလှယ်အဖွဲ့ဟာ Sorry ဘီရင်သစ် Salam Bin Abdulaziz နဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့သမ္မတ Obama ရဲ့ခေတ်စဉ်မှာလိုက်ပါသွားတဲ့အမျိုးသားလုံခြုံရေးဒုတိယအကြံပေး Ben Rhodes ကဆိုပါတယ်။ Sorry Arabia ကိုတွားရောက်တဲ့အဖွဲ့ထဲမှာ American နိုင်ငံသားရဲ့ဝန်ကြီး John Kerry, ဗဟိုထောက်လှမ်းရေးအဖွဲ့ CIA အကြီးအကဲ John Brennan နဲ့စစ်ဖက်ဆိုင်ရာဗဟိုကုကဲရဲ့အကြီးအကဲဗိုလ်ချုပ်ကြီး Lloyd Austin တို့လည်းပါဝင်ပါတယ်။နိုင်ငံသားရဲ့ဝန်ကြီးဟောင်း James Baker, Condoleezza Rice တို့အပြင်အမျိုးသားအလုံးစုံရဲ့အကြံပေးတွေဖြစ်တဲ့ Brent Snowcroft, Sandy Berger နဲ့ Stephen Hadley တို့လည်းဒီခီးစဉ်မှာလိုက်သွားကြပါတယ်။အိန္ဒိယနိုင်ငံကို၃ရက်ကြာတွားရောက်ခဲ့ပြီးပြန်မှာသမ္မတ Obama က Saudi Arabia နိုင်ငံကို၄နာရီကြာဝင်ရောက်တာဖြစ်တယ်လို့အင်ဂျီနီယာကပြောပါတယ်ရှင
်။လီဗျာနိုင်ငံ Tripoli မြို့တော်ကနိုင်ငံတကာဝန်ထမ်းတွေနဲ့နိုင်ငံရေးသမားတွေတွားလာများတဲ့ဟိုတယ်တစ်ခုကိုတနင်္သမားတွေတက်ခတ်ခဲ့ရမှာနိုင်ငံသား9ယောက်နဲ့အဆောင်3ဦးတိစုံသွားတဲ့အကြောင်းလီဗျာအနာမဏီကပြောပါတယ်တက်ခတ်သူတွေဟာကားစင်းကိုပောက်ခွဲတွေ့သည့်မြောက်ဝန်ထမ်းတွေကိုပစ်ခတ်ပြီးဝင်ရောက်စီးနှင်းခဲ့တာလို့လည်းကိုရင်သီးယားဟိုတယ်လုံခြုံရေးတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါထရီပိုလီဒေသကအစ္စလမ်အဖွဲ့တစ်ဖွဲ့အဖြစ်အမည်ပေးထားတဲ့အုပ်စုတစ်ခုကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းအင်တာနက်လူမှုကွန်ရက်ပေါ်တွေမှာပြောဆိုခဲ့ကြပါတယ်တက်ခတ်ခံခဲ့ရတဲ့ဟိုတယ်ဟာ2013ခုနှစ်မှာဝန်ကြီးချုပ်ဟောအလီစီရန်ခိတပြန်ပြီးဆွဲဖမ်းဆီးခံခဲ့ရတဲ့ဟိုတယ်လေးဖြစ်ပါတယ်လီဗျာနိုင်ငံမှာအာနာရှင်ရောမိုမာဂရာဖီကို ရာယူကဖယ်ရှားပြီးနောက်ပိုင်းလက်နက်ကဲအုပ်စုပေါင်းစုံကထိတ်ချုပ်နိုင်မှုဂျူပန်မှုတွေနဲ့တူ၃နှစ်ကျော်လာတဲ့အချိန်ထိမတိမငြိမ်အခြေအနေတွေနဲ့ပြင်ဆိုင်နေရတာပါ။ပြီးခဲ့တဲ့နှစ်ထဲမှာလည်းလီဗီယာအာရုံလို့မြည်ပေးထားတဲ့အဖွဲ့တစ်ဖွဲ့ကထရီပိုလီမြို့တော်ကိုတိုက်ခိုက်သိမ်းပိုက်ရမှာနိုင်ငံတကာတိုင်ဝမ်ကကျွန်းတော်နောက်ခံပေးထားတဲ့ဝန်ကြီးချုပ်အဗ်ဒူအယ်သာနီအစိုးရအနေနဲ့နိုင်ငံရှိပိုင်းကိုပြောင်းရွှေ့ခဲ့ရတဲ့အထိဖြစ်ခဲ့ပါရဲ့။လီဗီယာနိုင်ငံကပြန်ပြဲအုပ်စုတွေကတော့ဆစ်ဆလနိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂကကမ္ဘာကထလုပ်စီစဉ်နေတဲ့ငင်းချိုင်းဆွေးနွေးပွဲမှာညညွတ်တဲ့အစိုးရတရားထူထောင်ရေးဒီကနေ့မှလည်းဆက်လက်ဆွေးနွေးနေကြပါတယ်
ယူကရိန်းနိုင်ငံအခြေပိုင်းမှာတနင်္လာနေ့ကလေးကဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာစစ်သား9ယောက်သေဆုံးပြီးတော့29ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါရယ်။သဘုံတွေထိန်းချုပ်ထားတဲ့ Donetsk မြို့အရှေ့မြောက်ဘက်ကမဟာဗျူဟာရအချက်ချာကြတဲ့ Devil Cells မြို့နီးမှာတော့တိုက်ပွဲအပြင်းထန်ဆုံးဖြစ်ပွားခဲ့တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရသူကပြောသွားတာပါ။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မနေ့ကအရေးပေါ်အစည်းအဝေးအတွင်းမှာယူကရိန်းအစိုးရကထိန်းချုပ်ထားတဲ့မာရီယိုပိုစိတ်ခမ်းမြို့မှာအရက်သားတွေရှိနေတာကိုသိရတဲ့စနေနေ့ကလက်နက်ကြီးနဲ့ပစ်ခတ်တာခံခဲ့ရတဲ့အကြောင်းကုလသမဂ္ဂနိုင်ငံရေးဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်ဂျက်ဖရီဖဲလ်မန်ကပြောခဲ့ပါတယ်။ဒါဟာနိုင်ငံတကာမှာလိုက်နာရမယ့်လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်တဲ့အတွက်တာဝန်ရှိသူတွေကိုဥပဒေအရအရေးယူဖို့လိုတယ်လို့လည်းပြောခဲ့တာပါ။ခွဲထွက်ရေးသမားတွေပေါ်မှာဩဇာညောင်းတဲ့ရုရှားနိုင်ငံနေတဲ့သဘုံတွေရဲ့ရန်လိုတဲ့လုပ်ရက်တွေကိုဟန်တာဖို့လဲတိုက်တွန်းခဲ့ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးဆမန်သာပါဝါကတော့ရုရှားနိုင်ငံဟာယူကရိန်းမှာနေမျိုးတွေတိုးချဲ့သိမ်းဖက်ဖို့ကြိုးစားနေပြီးတော့ခွဲထွက်ရေးသမားတွေကလည်းရုရှားနိုင်ငံအလို့ကြောင့်လှုပ်ဆောင်နေတယ်လို့ဆွဆွဲခဲ့ပါတယ်ရှင
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ Green နိုင်ငံစီးပွားရေးအတွက်အကူအညီပေးရေးစီစဉ်တွေကိုပြောင်ပြောင်တင်းတင်းဝေဖန်လေးရှိတဲ့စီးပွားပညာရှင်တူဟာဝန်ကြီးချုပ်သစ် LC Sipras အစိုးရရဲ့ဗန္ဒာရေးဝန်ကြီးဖြစ်တာဝန်ယူမှဖြစ်တာကြောင့်ဥရောပစည်းကွက်မှာမတိမငြိမ်အခြေအနေတွေနဲ့ရင်ဆိုင်ရမယ့်အလားအလာတွေရှိနေပါတယ်။ချူချန်ချူတာရေးစီစဉ်တွေကိုစန့်ကျင်သူတွေနဲ့ဖွဲ့စည်းထားတဲ့မြန်မာအစိုးရဖွဲ့ဝင်တွေကိုဝန်ကြီးချုပ်ကမကြေညာမီနိုင်ပိုင်းအလိုမှာပဲစီးပွားပညာရှင်ပါမောက်ခယန်နစ်ဘာလို့ focus ကရလူပိတ်ခန့်ခံရတဲ့အကြောင်းသူ့ကိုယ်ပိုင် internet blog တစ်ခုပေါ်မှာဒီကနေ့ပဲဖော်ပြလိုက်တာပါ green နိုင်ငံအတွက်အကူအညီဖြစ်ဒေါ်လာဘီလီယံ300ရာဟိုအပြန်အလှန်အနေနဲ့ပင်စင်တဲ့လစာတွေကိုအကြီးအကျယ်ဖျက်ထုတ်တာတွေအခွန်တိုးမြင့်ကောက်ခံတာတွေအပါအဝင်ချိုးချံချွေတာရေးအစီအစဉ်တွေကိုရပ်ပစ်မယ်ဆိုတဲ့ကိစ္စနဲ့ဝန်ကြီးချုပ်တည်ရဲ့ Syriza Party ကတင်းတင်းနဲ့နဲ့ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့မနေ့ကပဲဝန်ကြီးချုပ်တည်ကလည်းတရားဝင်စတင်တာဝန်ယူခဲ့တာပါဝင်းနိုင်ငံရဲ့နိုင်ငံတကာကျွေးရှင်တွေဖြစ်ကြတဲ့ဥရောပသမဂ္ဂ EU အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF နဲ့ဥရောပဘဟုဘဏ်တို့ကတော့သဘောတူညီချက်တွေကိုပြန်လည်ညှိနှိုင်းပေးမယ့်အရေးအယောင်တွေမပြသကြပါဘူ
း American ပြည်အောင်စုအရှေ့ဘက်ကမ်းရိုးတန်းမှာတိုက်ခတ်နေတဲ့ Juno စီးနင်းမုန်တိုင်းတံကိုလူသန်းပေါင်း60ကျော်ခန်းစားရပြီးတော့လေယာဉ်ခီးစဉ် 8,900 ကျော်ဖျက်ပစ်ခဲ့ရပါတယ်ဗုဒ္ဓဟူးနေ့အထိလေယာဉ်ခီးစဉ်တော်တော်များများကိုရပ်နားထားရမှာဖြစ်ပါတယ်အမေရိကန်လူဦးရေရဲ့20ရာခိုင်နှုန်းကိုထိခိုက်မှုရှိတဲ့ဒီစီးနင်းမုန်တိုင်းကြောင့်အမေရိကန်ပြည်အောင်စုအရှေ့ဘက်ခြမ်းကပြည်နယ်6ပြည်နယ်ဖြစ်တဲ့နယူးယောက်၊နယူးဂျာစီ၊ကနက်တစ်ကတ်၊ရိုးဒ်အိုင်လန်၊မက်ဆာချူးဆက်နဲ့နယူးဟမ်ရှယ်ပြည်နယ်တွေမှာအရေးပေါ်အခြေအနေကြီးညာပြီးတော့ကျောင်းတွေအစိုးရယုံတွေပိတ်ထားရပါတယ်။မုန်တိုင်းအစွန်ဖျားပဲထိတဲ့ဝါရှင်တန်မြို့တော်တဝိုက်မှာတော့အင်္ဂါနေ့မှာပြည်အောင်စုအစိုးရရုံးတက်ချိန်ကို2နာရီနောက်ဆုတ်ထားသလိုကျောင်းတွေလည်းပိတ်ထားပါတယ်။မုန်တိုင်းရဲ့အဆိုးဆုံးအခြေအနေကတနင်္လာနေ့မှာကျော်လွန်သွားပြီးတော့တချို့နေရာတွေမှာနှင်းထူ၃ဘီလောက်ကျနိုင်တယ်လို့ခန့်မှန်းချက်ထုတ်သလောက်မပြင်းထန်ခဲ့ပါဘူး။ညူယော့မြို့နယ်ကမန်ဟန်တန်စင်ထရယ်ပေါ့ခ်ဘန်ချက်မှာအင်္ဂါနေ့အစောပိုင်းတိုင်းတာကျဲအရာနှင်းထူ၅လက်မကွဲကျလောက်ကျပြီးတော့လောင်းအိုင်လန်မှာတော့၉လက်မှနီးပါးနှင်းကျထားပါတယ်။ဘော့စတန်မြို့နန်တူကက်မမ်မိုရီယယ်လေစိတ်မှာလေပြင်းအတနာရီမိုင်80နှုန်းနဲ့တိုက်ခတ်နေပြီးတော့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးကတော့အများပြည်သူကိုအိမ်ပြေမထွက်ကြဖို့သတိပေးထားပါတယ်။လမ်းတွေမချော့အောင်လုပ်တဲ့အနေနဲ့လမ်းမတွေပေါ်မှာစားဖြူတဲ့ကားတွေအဆက်မပြတ်သွားလာနေကြပြီးတော့နှင်းရှင်းတဲ့ကားတွေလည်းနှင်းတွေကိုလမ်းမတွေပေါ်ကနေလိုက်ကော်နေပါတယ်။ဝ ရှင်တန်မြို့တော်ကအောက်လွှတ်တော်ရဲ့တင်းနယ်လာအနေနဲ့အင်္ဂါမဲပေးမှုတွေကိုဖျက်သိမ်းထားပြီးတော့ညူယောက်ကုလသမဂ္ဂရုံးချုပ်ကိုလည်းတင်းနယ်လာအင်္ဂါနှစ်ရက်ပိတ်ထားတာပါ။နင်းနဲ့ပိတ်ပြီးတော့အိမ်မှာနေနေကြရတဲ့သူတွေကတော့လူမှုကွန်ရက်တွေကနေတဆင့်သူတို့ရဲ့စိတ်ပြက်လက်ပြက်ဖြစ်ရတဲ့အခြေအနေကိုပြောပြနေကြပါတယ်။ဒီစီးနင်းမုန်တိုင်းနဲ့ပတ်သက်တဲ့ #BlizzardOf2015Snowmageddon 2015 နဲ့ Snow Apocalypse ဆိုတဲ့ဟာတွေကတော့သူတို့ရဲ့လူမှုရေးကွန်ရက်တွေမှာအတွေ့အရဆုံးစာလုံးတွေဖြစ်ပါလေရှင်
။ Eastern Security အဖွဲ့ IS ကဖမ်းဆီးထားတဲ့ဂျပန်နိုင်ငံသားတစ်စားကလွတ်မြောက်ဖို့24နာရီပတ်လုံးကြိုးစားနေတဲ့အကြောင်းအထူးကိုယ်စားဖြစ်နဲ့ဆေးလွတ်ထားတဲ့ဂျပန်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောပါရယ်ဖမ်းဆီးခံထားတဲ့ဂျပန်သတင်းတော့ခန့်ချီကိုတိုလွတ်မြောက်ရေးစစ်ဆင်ညှိနှိုင်းသူတွေလက်မလျှော့ပဲကြိုးပမ်းနေကြဆဲဖြစ်တယ်လို့လည်းဂျပန်နိုင်ငံအမတ်မြစ်မှာရောက်နေတဲ့ဒုဝန်ကြီးယက်ဆူဟီရီနကာယာမာကတင်းနောက်တွေကိုပြောဆိုခဲ့တာပါစစ်သွေးကြွတွေဖမ်းဆီးထားတဲ့ဂျပန်တင်းနောက်နဲ့ဂျပန်နိုင်ငံသားလေယာဉ်မှုပြန်လွတ်လာဖို့မျှော်လင့်ထားတယ်လို့လည်းသူကပြောပါတယ်တရားခွင်တွေလွတ်မြောက်ရေးအတွက်ဘယ်အဆင့်ထိဆောင်ရွက်နေသလဲဆိုတော့သူကမပြောခဲ့ပါဘူ
းအင်ဒိုနီးရှားနိုင်ငံကနေပြီးတော့စင်ကာပူအသွာဂျာဗာပင်လယ်တွေကိုပြတ်ကျသွားပြီးတော့လိုက်ပါလာတဲ့လူ162ဦးလုံးနဲ့သေဆုံးသွားရစေတဲ့အေရှားလေယာဉ်ကိုလိုက်လံပြီးတော့ရှာဖွေပြီးတော့ဆဲယူနေတဲ့ကိစ္စတွေရက်လိုက်ပြီးလို့အင်ဒိုနီးရှားစစ်တပ်ကပြောပါတယ်လေရင်ပြတ်ကျတဲ့ဒီဇင်ဘာ28ကစပြီးတော့ရှာဖွေမှုတွေပြုလုပ်နေတာတလားရှိသွားပြီးတော့ကိုခန္ဓာရုပ်အလောင်းကိုပြန်ရှာမတွေ့တဲ့သူတွေရဲ့မိသားစုတွေကိုတောင်းပန်မှာကြောင်းစစ်တပ်ပြောရေးဆိုခွင့်ရှိသူကဒီကနေ့ပဲကြေညာသွားပါတယ်။အင်ဒိုနီးရှားနိုင်ငံရှာဖွေကယ်ဆယ်ရေးအဖွဲ့ကတော့ပြန်ရှာမတွေ့သေးတဲ့လူ92ယောက်ရဲ့ရုပ်အလောင်းတွေကိုဆက်ပြီးတော့ရှာဖွေနေနိုင်ပါတယ်။လေရင်ပြက်ကိုတဲ့တဲကနေရုပ်လောင်း80ပြန်ပြတ်ဆယ်ယူရရှိခဲ့တာပါ။ဒါမဲ့လည်းလှိုင်းကျန်းလေထန်လို့ရှာဖွေမှုလုပ်ငန်းတွေခက်ခဲကြံ့ကြာခဲ့ရပါတယ်။လေရင်ပြန်တမ်းမှတ်တမ်းတင်ဆက် Black Box တွေကိုလည်းလွန်ခဲ့တဲ့နှစ်ပတ်ထဲကရှာဖွေတွေ့ရှိခဲ့ပါတယ်။အေရှားအမှတ် 8531 ဟာအင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကနေပြီးတော့စင်ကာပူကိုအသွားလမ်းမှာပြတ်ကျခဲ့တာပါ။လေရင်ကရေထဲကိုထိုးမကျခင်မှာတာမန်မဟုတ်တဲ့အမြင့်ပေကိုအရန်အမြန်ကြီးထိုးတက်သွားခဲ့တယ်လို့အင်ဒိုနီးရှားသံယူပို့ဆောင်ရေးဝန်ကြီးကပြောပါရရှင်
။မြောက်အတ္တလန္တိတ်စာရုပ်ဖွဲ့ NATO ရဲ့လက်ချင်းအစီအစဉ်တစ်ခုအတွင်း Great Tide လေရင်ဒဇင်စပိန်နိုင်ငံမှာတင်းနယ်လာနေကပြတ်ကျရမှာတော့လူ10ယောက်သေဆုံးသွားပါတယ်။Great F-16 တိုက်လေယာဉ်ဟာ Metric Myuna က NATO ခြေစစ်စခန်းကနေပြန်တက်ချိန်မှာပြတ်ကျပြီးတော့မြေပေါ်မှာရပ်ထားတဲ့တခြားလေယာဉ်တွေကိုလည်းဝင်တိုက်မိခဲ့ပါတယ
်။အင်္ဂါနေ့ညထိပ်တန်းရောက်တဲ့တွင်တွေကိုကောင်းလွင်ဦးနဲ့မအေးတနာကျော်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့လက်နက်ထိန်းချုပ်ရေးခွဲခြားစီစီရေးနဲ့ဥပဒေအတိုင်းလိုက်နာကျင့်သုံးရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Frank Rose ဟာမြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါရယ်။မြန်မာနိုင်ငံအနေနဲ့လွန်ခဲ့တဲ့3နှစ်အတွင်းစီးပွားနဲ့ဓာတုလက်နက်ဖြတ်သိမ်းရေးစာချုပ်တွေအတည်ပြုနိုင်ခဲ့တဲ့အတွက်အမေရိကန်ပြည်ထောင်စုကအားရသလိုအကောင့်ထည့်ဖော်နိုင်ရေးအတွက်လိုအပ်တာတွေကူညီပေးဖို့ကမ်းလှမ်းခဲ့တယ်လို့ဒုဝန်ကြီးဦးတန့်ကျော်ကဆိုပါရယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Frank Rose နဲ့တွေ့ဆုံခြင်းဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန့်ကျော်ကအခုလိုပြောပါရယ်။
အမေရိကန်အနေနဲ့ဒီမြန်မာကပြီးခဲ့တဲ့3နှစ်အတွင်းမှာကျွန်တော်တို့ကဒီလက်နက်ဖြတ်သိမ်းရေးနဲ့ပတ်သက်တဲ့စာချုပ်3ခုပေါ်မှာကျွန်တော်တို့ကပါဝင်ပြီးတော့အတည်ပြုခဲ့တာပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့တို့ကမြန်မာနိုင်ငံဆောင်ရွက်ချက်ပေါ်မှာအားရကျေနပ်တယ်အားရကျေနပ်တယ်လို့ပဲမြန်မာနိုင်ငံကလိုအပ်တဲ့အကူအညီတွေပေါ့နော်မြန်မာနိုင်ငံကဒီစာချုပ်တွေမှာအတည်ပြုပြီးလို့ရှိရင်ဒီစာချုပ်ကိုအကောင့်ထည့်ဖို့အပိုင်းပေါ့အကောင့်ထည့်ဖို့အပိုင်းမှာဒီမြန်မာနိုင်ငံကလိုအပ်တဲ့အပိုင်းတွေကိုကူညီခြင်းနဲ့အဲ့ဒီအပိုင်းမှာသူတို့ဘလို့ကူညီစေခြင်းတည်းလဲမြန်မာကဘာတွေလိုအပ်တယ်လဲဒါတွေကိုဟိုအဓိကနှစ်ဖက်ဆွေးနွေးပါတယ
်ဟုတ်ကဲ့ဒူးဝင်ကြီးကပြောတယ်ဒီလက်နဲ့ဖြစ်သိရေးစာချုပ်3ခုဆိုတာကိုနည်းနည်းလောက်ရှင်းပြပေးလို့ရပါမလားရှင
်အဓိကတော့ဇီဝတဲ့နဲ့နဲ့ပတ်သက်တဲ့ဒီပိတ်ပင်တဲ့စာချုပ်နောက်ဓာတုဗေဒလက်နဲ့နဲ့ပိတ်ပင်တဲ့စာချုပ်ပေါ့လေဓာတုဗေဒကတော့ကျွန်တော်ဒီနေ့ဒီနေ့ရပဲလွတ်တော်ကနေပြီးတော့အတည်ပြုတဲ့အတွက်ကျွန်တော်တို့ကမကြခင်မှာဒီဟာကိုနယူးယောက်မှာရှိတဲ့မြန်မာနိုင်ငံကိုစတဲ့ကလက်မှတ်ထိုးဖို့အစီအစဉ်မှဖြစ်ပါတယ
်ဟုတ်ကဲ့နျူကလ িয়ার နဲ့ပတ်သက်ပြီးရောဆွေးနွေးဖြစ်ပါသေးလားရှင
်နျူကလ িয়ার နဲ့ပတ်သက်တဲ့ဥစ္စာကတော့တို့ဒီနေ့ဟိုထူးခြားဆွေးနွေးထဲမှာမပါပါဘူးသို့တော်လည်းဟိုကျွန်တော်တို့ကဒီနျူကလ িয়ার နဲ့ပတ်သက်တဲ့ကျွန်တော်တို့ဒီနောက်ဆက်တွဲပရိုတိုကောပေါ့နော်အဲ့ဒီပုံမှာကျွန်တော်တို့က2013ခုနှစ်နှစ်ကုန်ပိုင်းလောက်တည်းကကျွန်တော်ကလက်မှတ်ထိုးထားပြီးတော့ဒီဟာပုံမှာတို့အနေနဲ့ဘာမှထူးခြားပါဝင်ဆွေးနွေးတာမရှိပါဘူးသူနဲ့အတူလိုက်ပါလာတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးနှစ်ယောက်ကလည်းတယောက်ကဓာတုဗေဒလက်နက်နဲ့ပတ်သက်တဲ့ ဒါအထူးကြောင့်ကျင်တဲ့သူတယောက်ပါပါတယ်ထို့သူနောက်တစ်ယောက်ကလည်းဒီဇီဝလက်နက်နဲ့ပတ်သက်ပြီးတော့စာချုပ်နဲ့ပတ်သက်ပြီးအထူးကြောင့်ကျင်တဲ့သူပါတဲ့အတွက်ကျွန်တော်ထင်တာသူကဒီနှစ်ခုကိုပဲအဓိကဥတည်ပြီးဟိုဆွေးနွေးသွားတယ်တွားချင်းဖြစ်ပါတယ
်ဟုတ်ကဲ့ပါဟိုသူတို့ဒီမြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့ဗားရီများပြောသွားတာရှိပါသေးလားရှင
်ဒီဘာမှဆွေးနွေးတော့မရှိပါဘူးကျွန်တော်တို့နဲ့မြောက်ကိုရီးယားနဲ့ကြားထဲမှာလည်းဒီဘာမှဒီချိန်ခါမှာဒီလုံခြုံရေးကောင်စီရဲ့ဒါဆုံးဖြတ်ချက်အတိုင်းကိုမြန်မာလိုက်နာနေတာဆိုတာသူတို့သိတဲ့အတွက်အမအထူးတည်းလည်းထည့်သွင်းပြီးတော့သူတို့ပြောသွားတာတိုက်တွန်းသွားတာကျွန်တော်တို့ဒီဟိုဆွေးနွေးသွားတာမရှိပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒုဝင်ကြီးရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်
ဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကို VOA ရန်ကုန်ရုံးခွဲအက်ဒီတာဒေါခင်ဆိုဝင်းကတည်တံ့ဆက်တွေ့မြင်မြန်ခဲ့တာဖြစ်ပါတယ်။ VOA ကနေအင်္ဂါနေ့ညသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ခုတော့ကျောင်းသားတပိတ်သတင်းတင်ပြပါအောင်မယ်။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ကျောင်းသားကောင်းဆောင်တွေနဲ့အစိုးရတာဝန်ရှိသူတချို့မနက်ဖြန်နေပြီးတော့မှတွေ့ဆုံညှိနှိုင်းမှုရှိနေပါတယ်။ဒီကနေ့မှာတော့ကျောင်းသားတပိတ်စစ်ကြောင်းကိုမန္တလေးတောင်သာမြို့ဝင်းမှာရဲအာဏာပိုင်ကအယားကြီးပိတ်ဆို့ခံရပေမဲ့တာဝန်ရှိသူတွေညှိနှိုင်းပြီးနောက်အသားအစည်းတွေကိုလုံခြုံရေးအာဏာပိုင်တွေကဖယ်ရှားပေးခဲ့ပါတယ်။အခုဆိုရင်ကျောင်းသားတပိတ်စစ်ကြောင်းဟာတောင်နာမြို့ရင်းကိုရောက်ရှိပြီးဒေသခံပြည်သူတွေကလည်းကျောင်းသားတွေကိုကြိုဆိုခဲ့ကြတယ်လို့သိရပါတယ်။စုံစမ်းမေးမြန်းထားတဲ့မအေးအေးမာကပြောပြမှာပါ။
အမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့အနေနဲ့မန္တလေးမြို့ကနေရန်ကုန်မြို့အထိခြေတက်သပိတ်မောက်နေတဲ့ကျောင်းသားတွေနဲ့အစိုးရကြားမှာအကြိုညှိနှိုင်းတဲ့အနေနဲ့မနက်ဖြန်မှာနေပြည်တော်မှာတွေ့ဆုံဖို့ရှိကြောင်းဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီရဲ့ခေါင်းဆောင်တဦးဖြစ်တဲ့မတ်ဖြူဖြူအောင်ကပြောဆိုပါတယ်
။ဒီရောကိုကဟိုကျွန်တော်တို့ဒီသပိတ်ကော်မတီဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကဟိုကိုယ်စားလှယ်အထူသွားပြီးတော့ဒီမှာစကားပြောမှာပေါ့နော်မနက်ဖြန်ဟိုအကျိုးဆွေးနွေးမှုပုံစံမျိုးပေါ့။မကြီးကတော့တွေ့မှာတော့ကျွန်တော်တို့အကြံဉာဏ်ကြားထားတာအကြံဉာဏ်ပြထားတဲ့လောက်ကတော့ဥအောင်မင်းနဲ့ပြည်ရေးဝန်ကြီးဌာနဘက်ကတောင်းရှိသူစုလို့အကြံဉာဏ်ကြားထားရတယ်ဟုတ်အဲကျွန်တော်တို့တောင်းဆိုတဲ့လေးပွင့်ဆိုင်နဲ့ဆိုင်ပါတယ်ဟုတ်ကျွန်တော်တို့လိုချင်တာကိုကျွန်တော်တို့တီးစကြတောင်းဆိုတာပေါ့ကျွန်တော်တို့အဓိကတော့လေးပွင့်ဆိုင်ကိုသွားဖို့အတွက်ဒါအကျိုးဆွေးနွေးမှုပုံစံပါပြိဆုံးမှုကြောင့်လည်းထပ်ပြီးတော့ဒီတောင်းဆိုမှုပါပို့ပြီးတော့ဖြစ်လာတာဆိုတော့လေဟုတ်နောက်ခုလုံးကတော့ဆက်ဆက်မှုရှိပါတယ်ဒီကလှူရှားမှုတစ်ခုလေဒီမိုပညာရေးလှူရှားမှုပေါ်မှာမူတည်ပြီးတော့ဖြစ်လာတဲ့ဟိုဆွေးနွေးပွဲဖြစ်တဲ့အတွက်ကြောင့်မို့လို့အဲဒီပိတ်ဆို့မှုနဲ့လည်းတက်ခိုင်ပါတယ်
။အင်္ဂါနေ့မှာတော့မြင်းညံမျိုးကနေတောင်သာမျိုးကိုခြိတက်လာတဲ့ကျောင်းသားတွေကိုတောင်သာမျိုးရဲ့နန်းမြင့်တောင်ကြားမှာအာဏာပိုင်တွေကပိတ်ဆို့ထားတဲ့အတွက်တင်းမာမှုတွေဖြစ်ခဲ့ပြီးညနေ9နာရီကျော်အချိန်လောက်ကြာမှတားဆီးတဲ့နေရာကိုအာဏာပိုင်တွေကဖယ်ရှားပေးလိုက်ပါတယ်။အတားဆီးတွေလုခဲ့တာနဲ့ပတ်သက်လို့တပိတ်မောက်ကျောင်းသားတဦးဖြစ်တဲ့ရမဲသိန်းနီးပညာကောလိပ်ကကျောင်းသားကိုအောင်ထက်နိုင်ကအခုလိုပြောပါတယ
်။ကျောင်းသားဝင်ကနန်းမြင့်တော်ကြမှာကျွန်တော်တို့သပိတ်မောက်ကျောင်းသားတွေကိုဟိုစမ်းပိတ်ထားတာတားထားတဲ့နိုင်နေနာပြန်ရောက်နေပါလေကျွန်တော်တို့ဒီသပိတ်မောက်ကျောင်းသားတွေကတော့ငကိုတောင်းဆိုထားတယ်ဒီလေးဝဲတဲ့အတွက်ဆိုဆွေးနွေးရေးကိုတရားဝင်မလုပ်သေးဘဲနဲ့တော့ဒီကြားထဲကတွေ့ဆုံချင်တဲ့နိုင်ငံတွေလက်ခံမှာမဟုတ်ဘူးကျွန်တော်အခုချိန်မှာရှိတဲ့တွေ့ဆုံနိုင်ငံကကျွန်တော်တို့သပိတ်စစ်ကြောင်းချက်ချင်းမဝဆက်ပြီးရှိတဲ့နိုင်ငံကိုပဲကျွန်တော်ညှိနှိုင်းတာပါ
ညနေ9နာရီခွဲကျော်အချိန်လောက်မှာတော့တောင်သာမြို့ကိုလုံလုံချုံချုံနဲ့ဝင်ရောက်နိုင်ရေးအတွက်ကျောင်းသားတွေနဲ့အာဏာပိုင်တွေကြားဆွေးနွေးမှုတွေလုပ်ပြီးအတားအဆီးတွေကိုဖယ်ရှားပေးခဲ့တာပါအခုအခါမှာတော့တောင်သာမြို့ကတဲခေါ်တဲ့ဘုံကြီးကျောင်းကိုကျောင်းသားတွေရောက်ရှိနေပြီဖြစ်ကြောင်းတပိတ်မောက်ကျောင်းသားတဦးကပြောဆိုပါတယ
်ဟိုဒီကနေ့ညနိုင်တဲ့အချိန်ကကျွန်တော်တို့တပိတ်စစ်ကျောင်းတောင်သာမြို့ထဲကိုငင်းငင်းကြမ်းကြမ်းနဲ့အောင်မြင်မြင်ဝင်နိုင်ရေးကိုပဲကျွန်တော်တို့ညနိုင်တာအဲ့တော့သူတို့ဘက်ကရဲတပ်ဖွဲ့တွေခြားထားတဲ့လုံတိုင်းတွေကိုကျန်ရုပ်ဝေးဝဲကျွန်တော်ညှိနှိုင်းတာအဲလောလောကတော့ဘာလို့နောက်ချက်မှမရှိတော့ခင်ဗျာဒီကတော့ခုတဲဆုံးညောင်းရောက်ပါခဲ့တာ
ကျောင်းသားတွေနဲ့အာဏာပိုင်တွေထိတ်တိုက်တွေ့နေစဉ်အတွင်းမှာအထက်ဗမာပြည်အောက်ဗမာပြည်ကအစ်မင့်ပညာရေးဦးစီးဌာနညွှန်ချုပ်နှုတ်ဦးနဲ့အတူမန္တလေးတက္ကသိုလ်ကပါမောခချုပ်မြင်းညံတက္ကသိုလ်ကပါမောခချုပ်တို့ကဂျားဝင်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်။တနင်္လာနေ့ညတုန်းကတော့မြင်းညံမြို့မှာကျောင်းသားတွေတဲခေါ်နေတဲ့စွန်းလုံးကူဘုံကြီးကျောင်းတော်ဝိုက်လုံချုံရေးအင်အားတွေခြားထားတာတွေတောင်သာလမ်းတစ်လျှောက်ဖိတ်ဆို့တားဆီးဖို့အတွက်လှုပ်ဆောင်နေတာတွေကိုရှေ့ပြေးသွားတဲ့ကျောင်းသားတွေကသိရှိခဲ့ရပြီးတောင်သာခရီးစဉ်အတွက်စိုးရိမ်ပူပန်မှုတွေရှိနေတာပါ။တောင်သာလမ်းမှာတော့ရဲတပ်ရင်းတွေနဲ့အင်အားအလုံးရင်းချထားတဲ့အပေါ်မြင်းညံလူလူတွေကလည်းစိုးရိမ်မှုတွေရှိတဲ့အတွက်ကျောင်းသားတွေနဲ့အတူတောင်သာလမ်းတစ်လျှောက်ကိုခြိတက်လမ်းလျှောက်ပြီးကူညီပေးခဲ့ကြပါတယ်။ရန်ကုန်နာရေးကူညီမှုအသင်းနဲ့လူမှုကယ်ဆယ်ရေးအဖွဲ့တွေရဲ့ကားတွေကလည်းစေဝါနဲ့အစားအစာတွေကိုလိုက်ပါကူညီပေးခဲ့ပါတယ်။မြင်းညံဒေသခံတွေရဲ့ကားတွေကိုတော့နေ့လယ်ပိုင်းမှာတားမြစ်ထားတဲ့အတွက်တောလမ်းတွေကနေအစားအသောက်တွေတယ်ဆောင်ပေးခဲ့ရတယ်လို့ဆိုပါတယ်။ အမျိုးသားပညာရေးဥပဒေကိုကန့်ကွက်ဆန့်ကျင်တဲ့ကျောင်းသားတပိတ်စစ်ကြောင်းတွေဟာနေမြို့အသီးသီးကနေချီတက်လာနေကြပြီးမန္တလေးမြို့ကနေရန်ကုန်အထိချီတက်လာတဲ့ကျောင်းသားတွေရှိတယ်လို့ဒဝဲကနေရန်ကုန်ကိုချီတက်လာတဲ့ကျောင်းသားတွေကတော့လမ်းခရီးတစ်လျှောက်မှာမြို့ရွာတွေမရှိတဲ့အတွက်အစာရေစာတွေပြက်လက်နေကြောင်းသိရပါတယ်။အလားတူပဲအေရီတိုင်းမကွေးတိုင်း
မအေးအေးမမင်းမြန်တင်ပြသွားတာပါတစ်ဆက်ထဲမှာပဲကျောင်းသားတပိတ်နဲ့ဆက်ဆက်တဲ့သတင်းနောက်တစ်ပုဒ်တင်ပြပါဦးမယ်အမျိုးသားပညာရေးဥပဒေပြင်ဆင်ပေးဖို့ဆန္ဒရှိတယ်လို့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီဥက္ကဋ္ဌကပြောဆိုလိုက်ပါတယ်အဆိုအရကရေးဆွဲပြဋ္ဌာန်းထားတဲ့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေသူတွေဖက်ကဆွေးနွေးလိုတဲ့အကြောင်းအရာတွေလွှတ်တော်ပညာရေးမြင
ောက်ဆန္ဒပြပွဲတွေကသတင်းတပတ်ကျော်ကြာလာခဲ့ပြီးဒီကနေ့မှာတော့လွှတ်တော်ရဲ့ဒုတိယနာယကလွှတ်တော်ပညာရေးမြင့်တင်မှုကော်မတီအကြီးအကဲနဲ့ပညာရေးဝန်ကြီးနောက်လွှတ်တော်နဲ့အစိုးရဘက်ကကိုယ်စားလှယ်တွေကအမျိုးသားပညာရေးဥပဒေပြင်ဆင်ဖို့ဆွေးနွေးခဲ့ကြပါတယ်လွှတ်တော်ပညာရေးမြင့်တင်မှုကော်မတီအနေနဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ဖို့ဆန္ဒရှိပေမဲ့ဥပဒေပြင်ဆင်လိုသူတွေဘက်ကလွှတ်တော်ကိုတရားဝင်ပေးပို့လာတာမျိုးမရှိသေးဘူးလို့လွှတ်တော်ပညာရေးမြင့်တင်မှုကော်မတီရဲ့ဥက္ကဋ္ဌဒေါက်တာချန်ကြီးကပြောပါတယ်
ကျွန်တော်ဘေးပြောတာတော့မယုံနိုင်ဘူးလေတရားဝင်သူတင်ပြမှကျွန်တော်ကစဉ်းစားလို့ရမှာဟုတ်အမှားတွေကိုမဟုတ်ဘူးကြာခုဆန္ဒပြနေဘယ်သူက organizer လဲဘယ်သူကခေါင်းဆောင်လဲကျွန်တော်ကတွေ့တဲ့လူကပြောပြီးသားနောက်တစ်ခါကျကျွန်တော်မပြောပါဘူးကျမမပြောပါဘူးကိုယ်နှစ်ဖြစ်ကုန်တော့သူက institution နော် law နဲ့ပတ်သက်အကြီးဆုံး institution နဲ့သူလိုအပ်တဲ့အချိန်နဲ့တရားဝင်ရေးပေါ်ရတော်မြေတော့ကျွန်တော်ဘယ်သူဆက်ပြောရမလဲကျွန်တော်လို့ဆိုသူတို့ဘာပြည့်စည်ရင်လဲတရားဝင်ဘာဖြစ်စီရင်လဲဟုတ်လားကျွန်တော်ကသူတို့ဖြစ်ချင်တာဒါဖြစ်နေတယ်ကျွန်တော်ပြတာတရားတခြားအဖြစ်နေမကောင်းလို့ပါသူတို့ကလည်းပုံမြင်နေတယ်ဒါနဲ့ကျွန်တော်စီလည်းပုံမြင်နေနေသူတို့တောင်းတာကျွန်တော်တို့ပညာရေးတော့ပို့ကိုပဲကျွန်တော်တို့တော့မကြည့်ရဘူးသူတော့မတက်တယ်ဆိုတော့ကျွန်တော်ဥပဒေတွေကျွန်တော်လုပ်တယ်လေသူတို့လည်းကျွန်တော်တော့ဒိဋ္ဌိတွေဟိုဟာရုပ်လုံကမဟုတ်တာတွေတိတ်မပြောရင်ဘူးညရုပ်လုံကအနေနဲ့ဆိုရင်သူတို့ကျွန်တော်တို့တရားဝင်တရားထားမှာမရှိဘူးပြေတယ်မပြရလို့မလုပ်ဘူးမဟုတ်ပါဘူးတိုက်ပြီးတော့ကောင်းတာဆိုအကုန်ပြေပေးရမှာပေါ့လုပ်ပြရမှာပေါ့
ဒီကနေ့လွှတ်တော်မှာဆွေးနွေးတာမှာတော့ပညာရေးဝန်ကြီးဘက်ကကျောင်းသားတွေကန့်ကွက်မှုတွေနဲ့ဥပဒေပါပြင်ဆင်တဲ့အချက်တွေကိုတင်ပြခဲ့ပါတယ်လွှတ်တော်ဘက်ကလည်းအမျိုးသားပညာရေးဥပဒေမှာပြင်ဆင်တဲ့အချက်တွေကိုဆွေးနွေးခဲ့ပေမဲ့ဘယ်အချက်တွေကိုပြင်ဆင်ချမလဲဆိုတဲ့သဘောတူညီချက်တော့မရှိခဲ့ပါဘူးဒါပေမဲ့လည်းအခုလိုမြို့သားပညာရေးဥပဒေအပေါ်ဆန့်ကျင်ကန့်ကွက်မှုတွေကနေတော့ပြည်လည်အောင်ဖြည့်ရှင်းနိုင်မယ်လို့လည်းလွှတ်တော်ပညာရေးမြင့်တင်မှုကော်မတီရဲ့ဥက္ကဋ္ဌဒေါက်တာချန်ကြီးကပြောပါတယ်
။ဘာမှတော့မထူးပြေးပါဘူးကျွန်တော်ညှိနေတာဆိုတာအများအားနော်။ဟိုညှိနေတဲ့ဆိုသူတို့တောက်ဆူတာတွေကျွန်တော်ပေးနိုင်တာပေးမှာပေါ့ဗျာ။အခုတိုက်ပြီးပြန်မှမျိုးဆိုရင်တော့ပေးဘူးပေါ့ဗျာ။ကောင်းတာဆိုခွင့်ပြုမယ်မကောင်းတာဆိုရင်ခွင့်မပြုဘူးပေါ့တိုက်ပြီးတော့မကောင်းရင်ပြောတာပေါ့ကိုယ့်တော့ပြောတာမဟုတ်ပါဘူး။ကျွန်တော်ဒီကြောက်ပြောရရတာအဆင်ပြေမှာပါနော်အဆင်ပြေမယ်ဆိုတာအကြောင်းကိုတိုက်ပြီးအတွက်သူတို့ကလည်းတိုက်ပြီးကောင်းယုံကြည်ချက်ရှိတယ်ကျွန်တော်တို့ကလည်းတိုက်ပြီးကောင်းယုံကြည်ချက်ရှိတယ်အတွေ့အကြုံကြောင့်တော့နည်းနည်းသိခွာကြတာပေါ့ဗျာကိုယ့်အတွေ့အကြုံတွေကိုအခြေခံပြောနေကြတာပေါ့ကျွန်တော်တော့မှတ်ချက်ကတော့သူတို့ဟိုဟာဖြစ်တဲ့ဆိုရင်သူတို့ယုံကြည်တာသူတို့ဒီပိုကစီပေါ်စီးပင်းစီကအတွေ့အကြုံဘာပြတာမရှိဘူးဒီကကချိုးပေါင်းတော့တမျိုးပေါ့ဗျာ
အမျိုးသားပညာရေးဥပဒေကိုတော့ပညာရေးဝန်ကြီးဌာနကရေးဆွဲခဲ့ပြီးလွှတ်တော်ကအတည်ပြုခဲ့ပြီးတဲ့နောက်တမရလက်မှတ်နဲ့ဥပဒေအဖြစ်အတည်ဖြစ်ခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့ဥပဒေချင်းသုံးရေးအတွက်နည်းဥပဒေတွေတော့ထွက်ရှိမလာသေးပါဘူးအမျိုးသားပညာရေးဥပဒေမှာပြဋ္ဌာန်းထားချက်တွေကပညာရေးကဏ္ဍကိုဝန်ကြီးဌာနမျိုးစုံကအုပ်ချုပ်နေတာတွေအမျိုးသားပညာရေးကော်မရှင်နဲ့အစိမ့်မြင့်ပညာပေါင်းဆိုင်ညှိနှိုင်းရေးကော်မတီတွေထားရှိနေတဲ့ကိစ္စလူတိုင်းတန်းတူပညာသင်ခွင့်နောက်မိခင်ဘာသာစကားကိုသင်ကြားရေးမှာအသုံးပြုသင့်မပြုသင့်ចောင်းသားဆရာတမကတွေဖွဲ့စည်းခွင့်ចောင်းနေကိုအစိုးရကအုပ်ချုပ်မဲ့အစားចောင်းတက်ကတူအုပ်ချုပ်ရေးအဖွဲ့တွေကအုပ်ချုပ်တဲ့ပုံစံကိုပြောင်းလဲမလားဆိုတာနဲ့တင်ယွညွန်းနှန်းတွေကိုဒေသအလိုက်ပြောင်းလဲဖို့စာမိုးဝဲစစ်ဆေးတဲ့စနစ်မတင်မနေရအခမဲ့စနစ်တွေတိုးမြှင့်ဖို့ပညာရေးအသုံးစိတ်တိုးမြှင့်ရေးတွေကိုဆွေးနွေးလိုတဲ့အကြောင်းဆန္ဒပြចောင်းသားတွေဘက်ကထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်ရှင
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံချင်းချင်းလုံလာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျင်းမှုဆိုတာသူတို့အတွက်ကမဖိတ်မှုလေဈေးကလည်းလုံးချင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary
change.
မြန
်မာနိုင်ငံကငွေရေးကြေးရေးဈေးကွက်အလုပ်အကိုင်နဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
။ VOA ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်။တော်တော်ရှင်များရှင်နယူးယောက်အပါအဝင်အမေရိကန်ပြည်ထောင်စုအရှေ့ပိုင်းပြည်နယ်တချို့မှာနှင်းမုန်တိုင်းဂျွန်းလို့ကြောင့်ဒီရက်ပိုင်းအလုတ်တွေနဲ့အကြောင်းတွေပိတ်ထားရသလိုလေရင်ခရီးစဉ်ထောင်နဲ့ခြေရက်ဆိုင်ပစ်လိုက်ရပြီးအရေးပေါ်အခြေအနေလည်းကြီးညာထားရပါတယ်။ဒါပေမဲ့အစောပိုင်းခန့်မှန်သလောက်မုန်တိုင်းမပြင်းထန်ခဲ့တာအပြင်ကြိုတင်သတိပေးချက်တွေကိုလည်းလူထုကြားအချိန်မီအသိပေးထားတာကြောင့်ဆူဆူရွရွအခြေအနေဘာမှမကြုံခဲ့ရဘူးလို့မြို့ခံတချို့ကပြောပါရယ်။မခင်ဖြူတွေကဆက်သွယ်မေးမြန်းချပါရယ်ရှင်။
အမေရိကန်ပြည်အောင်စုအရှိတ်ဘက်ကန်ယူရမ်းမှာဂျူနိုစီးနှင်းမုန်တိုင်းကြောက်ရောက်နေတဲ့အတွက်လူသန်းပေါင်း60ကျော်အခက်အခဲကြုံနေရတာပါ။နယူးယောက်မြို့မှာရေးပေါ်ခြေနေကြညာထားပြီးတော့ကျောင်းတွေအလုပ်တွေလည်းပိတ်ထားပါရယ်။လေရင်ခီးစဉ်9,900ကျော်ကိုလည်းဖျက်ပစ်ခဲ့ရတာပါ။အစောပိုင်းမိုးလေဝသခန့်မှန်းချက်တွေအရမုန်တိုင်းအခြေအနေအဆိုးဆုံးဖြစ်တဲ့တနင်္လာနေ့ညကစလို့နယူးယောက်မြို့မှာစီးနှင်း2ပေကျော်တဲ့အထိကျနိုင်တယ်လို့ခန့်မှန်းခဲ့ပေမဲ့ဒီကနေ့အင်္ဂါနေ့မှာတော့နှင်းကားလက်မခွဲလောက်ပဲရှိပါရယ်။နေဆက်ကြနေစေဖြစ်ပြီးတော့အေးအေးတက်လွန်ကန်းနေသေးတာကြောင့်လူတွေအပြစ်မထွက်ကြဘူးအာဏာပိုင်တွေကသတိပေးထားပါတယ်။သူတို့နေထိုင်တဲ့နေရာမှာအခြေအနေဆူဆူဝါးဝါးမဖြစ်ခဲ့ပေမဲ့လို့အခက်အခဲတချို့တော့ရှိခဲ့တယ်လို့နယူးယောက်မြို့ Queens အရက်မှာနေထိုင်တဲ့ကိုရက်ထွက်ကပြောပါတယ်
။ဟိုကဆမ်မာရီကပြည်နေတယ်ဝေးလေးလူတွေကပြည်နေကြတော့ဟိုတန်းစီနေရတယ်သိရမလား။တန်းစီနေရတဲ့ခါကျတော့သိအစင်မကြည့်ဘူး။နောက်ပစ္စည်းတွေလည်းပြတ်ကုန်တယ်လေ။နောက်စိုးရင်ဆုံးဖြစ်ခဲ့တာတော့ electricity ပြတ်သွားမှဆိုလို့အဲ့တည်းနည်းနည်းပြင်ဆင်လိုက်တယ်ဗျ။တဏ္ဍာတော့လောလောဆယ်ကျွန်တော်နေရာကနည်းနည်းလေးကောင်းတဲ့ခါကြတော့လေ။ကိုမြင်ပိုင်းလည်းကြားတယ်ခါကြတော့မီးတွေပဲလည်းမပြတ်ဘူး
။မုန်တိုင်းကြောက်ပဲအခြေအနေကိုအာနာပိုင်တွေဘက်ကအချိန်မီသတိပေးချက်တွေနဲ့အတူကြိုတင်ပြင်ဆင်မှုတွေလုပ်ထားတာကြောင့်လူတွေအတွက်တော့စိုးရိမ်စရာအခြေအနေတိတ်မရှိလာဘူးလို့ကိုရက်ထွက်ကပြောပါရယ်
။တိတ်ပြီးစိုးရိမ်ပြီးတော့အကာအကွယ်မဲ့တဲ့နိုင်ငံလာခဲ့ရလို့တော့မပြောတတ်ဘူး။တိတ်ပြီးတော့သူတို့ကတော့မှကိုနည်းနည်းကျွန်တော်စိတ်ထဲမှာဘယ်လိုခေါ်မလဲလူတွေအရန်လူတွေလုံခြုံမှုကိုအရန်ကူးဆိုင်တော့တော်တော်လေးကိုကျွန်တော်တို့မစိုးရိမ်ဘူးဗျာကျွန်တော်ပြောတယ်နေတော့ဟိုဘာလို့လဲဆိုတော့အကုန်လုံးရည်မီးသိကရည်ကြည့်တာစားဝင်နေရေးပဲလေဟိုဒီအစားတောက်ရဲမီးရဲ gas ရဲ ਉਹ အဲ့ဒါတွေအတွက်ကိုသူတို့နောက်ဒီဆက်သွယ်ရေးအကုန်လုံးသူတို့ကကာပါလုတ်ပေးထားတာပေါ့ဆိုတော့ဟိုကျွန်တော်အနေနဲ့တော့နည်းနည်းတော့ဘယ်လိုခေါ်မလဲ worry ဖြစ်တာဆိုတော့ဟိုအာမီးပြတ်သွားရင်တော့ဒုက္ခပဲရေချိုးလို့ရှင်မရတာနဲ့နောက်တော့အေးလာမှာလေအပြင်မှာ minus ဖြစ်နေတဲ့အခါကျတော့အဲ့ဒါအန်ဒီရရှိတော့အဲ့ဒါလေးတခုတော့စိုးရင်တို့ဘက်ထရီတွေပါတယ် generator တွေပါတယ်ကျွန်တော်ဝယ်ထားလိုက်ရတယ်ပေါ့အဲ့ဒါလေးတခုပ
ါအမေရိကန်အရှေ့ပိုင်းပြည်နယ်တွေဖြစ်တဲ့ New York, New Jersey, Connecticut, Rhode Island, New England, Massachusetts နဲ့ New Hampshire ပြည်နယ်တွေမှာဂျူနိုစီးနှင်းမုန်တိုင်းကြောင့်အရေးပေါ်အခြေအနေကြီးညာထားပြီးတော့ကျောင်းတွေနဲ့အလုပ်တွေကိုပိတ်ထားတာပါMassachusetts နဲ့ Connecticut ပြည်နယ်တွေမှာတော့မုန်တိုင်းအခြေအနေကအဆိုးအဆုံးရှိနေပြီးတော့စီးနှင်း2ပေကနေ3ပေအထိကျလိမ့်မယ်လို့လည်းခန့်မှန်းထားပါတယ်။မုန်တိုင်းအဆုံးအဖျားပဲထိတဲ့ Washington မြို့တော်တစ်ဝိုက်မှာတော့အင်္ဂါနေ့မှာဒီပြည်ထောင်စုအစိုးရရုံးတဲ့ချိန်ကို2နာရီနောက်ဆုတ်ထားတယ်လို့ကြောင်းတွေလည်းပေးထားပါတယ်ရှင်
။မခင်ဖြူထွေးမင်းမြန်တင်ပြသွားတော့ပါရှင်။ VOA ကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ VOA American အတန်းရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 25 30နှစ်တိုးအားနေဆက်ပြီးအတန်းလွှင့်မေးနေပါတယ်ရှင်။ VOA ရဲ့ထုတ်လင်းချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရဲဒါမှမဟုတ်လဲသေတချင်းလက်ဆောင်တောင်းလို့ရဲဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ကြောင်းပါရှင
် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကို line to meter 25 32 51တို့ကနေည10နာရီအထိထုတ်လွှင့်ပေးနေတာပါဒီစီစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဓာတ်ရိုက်လေးလိုင်းကိုမကြခင်နားဆင်ကြပါမယ်ခုပထမဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုနားဆင်ရမှာပါဒီတစ်ပတ်စီစဉ်ကိုတော့ကိုသိန်းထိုက်ဦးကစီစဉ်တင်ဆက်ထားပါတယ်ရှင်
ယူကရိန်းနိုင်ငံမာရီယဗိုစိတ်ကမ်းမြို့ကိုဒီသတင်းပတ်အတွင်းမှာပဲရုရှားလူလာတဲ့ခွဲထွေးသဘောတွေတိုက်ခိုက်ခဲ့တဲ့အတွက်လူတွေဒါဇင်နဲ့ချီတည်ဆုံခဲ့ရတာနဲ့ပတ်သက်ပြီးသမ္မတဥပမာကရုရှားနိုင်ငံကိုအပြစ်တင်ပြောဆိုပါတယ်ဒီတိုက်ခိုက်မှုကြောင့်ပြီးခဲ့တဲ့နှစ်ကယူကရိန်းအစိုးရနဲ့သဘောတွေအကြားအပြစ်ခံရစဲရေးဆက်ပြီးတော့အတီဖြစ်ဖြစ်တန်တရားတွေလည်းတိုးလာနေပါတယ် VOA သတင်းတော်မိုက်ကယ်ဘိုမန်ကအမေရိကန်နိုင်ငံရဲ့အခြေအနေနဲ့ဆက်ဆက်ပြီးအခုလိုသတင်းပေးပို့ထားပါတယ်ယူကရိန်းရဲ့မာရီယဗိုစိတ်ကမ်းမြို့တဘုံရဲ့ရော့ကက်လောင်ချာရီနဲ့ပစ်ခတ်တိုက်ခိုက်ခဲ့လို့ချိန်မှပျက်စီးပြီးလူတွေသေဆုံးခဲ့တဲ့အချိန်ဟာသမ္မတဥပမာအိန္ဒိယနိုင်ငံကိုရောက်နေတဲ့အချိန်ဖြစ်ပါတယ်သမ္မတဥပမာကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးရုရှားနိုင်ငံအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလိုက်ပါတယ
် We are deeply concerned about the latest
ယူကရိန်းမှာနောက်ဆုံးဖြစ်ပျက်ခဲ့တဲ့အပစ်ခတ်ရစဲရေးချိုးဖောက်ခံရတာရုရှားကျော်တော့နောက်ခံပေးထားတဲ့ခွဲထွေးသမားတွေရဲ့ကျူးကျော်တဲ့လုပ်ရည်အပေါ်ကျွန်တော်တို့အထူးပဲစိုးရိမ်မိပါတယ်တဘုံနေဟာရုရှားစစ်တုံးပစ္စည်းတွေရုရှားငွေကြေးအထောက်ပံ့နဲ့ရုရှားဘက်ကတင်ဒန်းနဲ့စစ်အင်အားတွေရယူထားသူတွေပါကျွန်တော်တို့ကတော့အရင်ကချင့်ကပ်ခဲ့တဲ့နေအတိုင်းရုရှားပေါ်ဖိအားတွေတင်းတင်းကြပ်ကြပ်ပေးသွားမှာဖြစ်ပါတယ
်ယူကရိန်းသမ္မတပက်ထရိုဘိုရိုရှန်ကိုကလည်းရုရှားထောက်ခံတဲ့အကြမ်းဖက်သမားတွေရဲ့လက်ချက်ဆိုပြီးပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါတယ
်ပိုနီဂျီလော့ကဇာဖထရာ
EU နိုင်ငံသားဝန်ကြီးတွေတွေ့ဆုံပြီးတော့ယူကရိန်းရဲ့လုံခြုံရေးအတွက်ဘယ်လိုပေါင်းစပ်ဆောင်ရွက်မလဲရုရှားအပေါ်ဖိအားဘယ်လိုတိုးပေးမလဲဆိုတာတွေကိုဆွေးနွေးနေပါတယ
်အသက်တွေဆုံးရှုံးပြီးခွဲထွက်ရေးသမားတွေကနောက်ထပ်ဆွေးနွေးဖို့ညှင်းပယ်နေပေမဲ့လည်းယူကရိန်းသမ္မတဗိုရိုရှန်ကိုကတော့ဒီအချက်တဲကိုဖြေရှင်းဖို့ကမင်းငြိမ်းချမ်းရေးသဘောတူညီချက်ကလွဲလို့တခြားနည်းလမ်းမမြင်ဘူးလို့ဆိုပါတယ်သမ္မတဥပမာကလည်းယူကရိန်းရေးကိုစစ်ရေးပဋိပက္ခတရားအနေနဲ့မဖြေရှင်းသင့်ဘူးဆိုပြီးပြောဆိုထားတာပါဒါပေမဲ့လည်းရုရှားရဲ့မစင်မကျင်လုပ်ရည်တွေအတွက်ပေးဆက်ရမှာပြုံများလိမ့်မယ်ဆိုပြီးအခုလိုသတိပေးပါတယ
် Mr. Putin and if Russia are hell bent on
တကယ်လို့ Mr. Putin နဲ့ရုရှားကစစ်ရေးအရာဖြေရှင်းမယ်ဆိုရင်သူတို့စစ်ရင်အားကယူကရိန်းတဲ့တာတာမှန်ပါတယ်ဒါပေမဲ့မေးရမယ့်မေးခွန်းကယူကရိန်းပြည်သူတွေအတွက်တင်ဆိုးရတဲ့လမ်းမဟုတ်ဘူးရုရှားပြည်သူတွေအတွက်လည်းမကောင်းတဲ့လမ်းကိုရွေးတော့မလားဆိုတာပါ
သမ္မတဥပမာရဲ့အိန္ဒိယနိုင်ငံခီးစဉ်တွင်ယူကရိန်းနိုင်ငံနဲ့ပတ်သက်လို့ရုရှားပေါ်ဝေဖန်ပြောဆိုချက်ပါရုရှားနိုင်ငံကတော့ယူကရိန်းပြည်ပခါမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးဆိုပြီးငြင်းဆိုထားပါတယ်။ငြင်းချင်ဆွေးနွေးပွဲတွေပြပြပြီးသွေးထက်သန်ယူဖြစ်ပေါ်လာတာတွေနဲ့ပတ်သက်လို့ယူကရိန်းအစိုးရကပဲရုရှားဘက်ကအပြစ်တင်ပြောဆိုနေကြောင်းပါခင်ဗျာ။
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုကိုတိုင်းထိုက်ဦးကတင်ဆက်သွားတာပါ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိ line to meter 32 51တို့ကနေပြန်ပြီးထုတ်လွှင့်ပေးမှာပါရှင်ခုတစ်ခါမှာတော့ထုတ်လွှင့်သူမခင်ဖြူထွေးနဲ့အတူကိုဇော်ဝင်းလိုင်အစီအစဉ်တင်ဆက်တဲ့ဓာတ်ရိုက်လေးလိုင်းကိုနားဆင်ကြရအောင်ပ
ါမင်္ဂလာပါခင်ဗျာ VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာယဉ်တိုက်မှုတွေများပြားလာပြီးတော့တည်ဆုံသူအရေးအတွက်ဟာလဲတနည်းတနည်းကိုဆယ်ကနန်းချီရှိလာနေပြီဆိုပြီးသတင်းတွေထွက်နေတဲ့ကိစ္စဖြစ်ပါတယ်အခုလိုဖြစ်လာရတာဟာရင်မောင်းနေကစီကံဖောက်ဖျက်လို့လားမပြေဆုံးသေးတဲ့မြန်မာနိုင်ငံရဲ့ယဉ်စီကံဥပဒေတွေကြောင့်လားဒါမှမဟုတ်လဲဒီဥပဒေတွေအပေါ်တင်းကျပ်စွာအသုံးချခြင်းမရှိတဲ့အတွက်လားဆိုတဲ့သောရရှင်ရဲ့အမြင်တွေကိုဆွေးနွေးကြဖို့ဖြစ်ပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့အတွက်အထူးဖိတ်ခေါ်ထားတဲ့ဧည့်သည်တွေထဲမှာတော့ကျွန်တော်တို့အမြန်လမ်းရတောက်ဖွဲ့မူကြီးလည်းပါပါတယ်ခင်ဗျတခြားဒီဆွေးနွေးကြမဲ့တရင်တော့တွေဒီမော်တော်ယင်မောင်းနေကားမောင်းတဲ့သူတွေသူတို့ရဲ့အမြင်တွေကိုလည်းကျွန်တော်တို့ကြားကြရမှာဖြစ်ပါတယ်ကျွန်တော်တို့ပထမဆုံးအချမ်းတဲ့သူတွေကိုမဖိတ်ခေါ်ခင်ကျွန်တော်နေပြီးတော့အမြန်လမ်းရတောက်ဖွဲ့မူကိုကျွန်တော်လေးလိုက်မော်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျရှိပါလားဟုတ်ကဲ့ရတောက်ဖွဲ့မူခင်ဗျကျွန်တော်တို့စောစောပြောသွားတဲ့အထက်မှာတော့ဒီ ဟိုရင်တိုက်မှုကြောင့်တည်ဆုံနေဆိုတော့တနင်္ဂနွေလုံးအတိုင်းတာနဲ့ဖြစ်တာပေါ့လေဒါကတော့တတိလိုပဲဟိုဟာပေါ့စစ်တမ်းနေကောက်ရတယ်ဆိုပြီးတော့သတင်းတွေမှာရေးထားတာပါဒါပေမဲ့ရတက်ဖွဲ့မှုကြီးကဒီအမြန်လန်းကိုပဲတာဝန်ယူထားတယ်ဆိုတော့အမြန်လန်းဟာလည်းဟိုရတက်ဖွဲ့မှုကြီးလည်းကြားမှာပေါ့ပြီးခဲ့တဲ့နှစ်တည်းလောက်ကစပြီးတော့ရင်တိုက်မှုတွေမကြာခဏဖြစ်တယ်လူတွေတည်တယ်ဆိုပြီးတော့လည်းပြောကြဆိုကြတာတွေရှိပါတယ်ဒါပေမဲ့အဲ့ဒီလိုဖြစ်တာတွေနဲ့ရတက်ဖွဲ့မှုကြီးရထားတဲ့ဟိုဟာပေါ့စင်းစရားတွေအရာဘလို့များကွာဟာမှုရှိလေဒါမှမဟုတ်ရတပ်ဖွဲ့မှုရထားတဲ့စင်စရာဘယ်လိုများရှိပါသလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြန်လန်းရန်ကုန်မန္တလေးမြန်လန်းမကြီးမှာတော့2013ပေါ့လေ2013ခုနှစ်တည်းမှာတော့ရေမတော်စားမှုပေါင်း259ခုဖြစ်ပါတယ်တိတ်ဆုံးကတော့133ရှိတော့ဒါရ622ရှိပါတယ်ဒါ2013မှာ2014မှာတော့ရေမတော်စားမှုပေါင်း412ခုဖြစ်ပြီးတော့တိတ်ဆုံး159ခုရှိပြီဟိုဒဏ်ရာ986ခုရှိပါတယ်2013နဲ့14ချိန်ထိုးကြည့်မယ်ဆိုရင်တော့အရေးအတွက်နည်းနည်းလေးပိုလာတာတွေ့ရပါမယ်တိုးတော့လည်းပဲကျွန်တော်ရန်ကုန်မလေးအမြန်လမ်းမကြီးမှာ2013ခုနှစ်မှာတော့ကျွန်တော်ရေထပ်သားနဲ့ရေတက်ပေါ့အကုန်လုံးငါလောက်ပဲရှိပြီးတော့2014မှာကျွန်တော်10,000ကျော်ထပ်သားလာတာဖြစ်တဲ့အတွက်အရင်ဆုံးတဲ့ဒီတည်းရေမတော်စားမှုနဲ့ချိန်ထိုးမယ်ဆိုရင်အချိန်ထိုးကြည့်မယ်ဆိုရင်တော့ကြာဆင်းသွားလို့ကျွန်တော်ပြသရရှိပါတယ်
ဟုတ်ကဲ့ volume နဲ့ဟိုဖြတ်သန်းသွားလာတဲ့ယင်အရေးအတွက်နဲ့ယင်တိုက်မှုနှုံထားဟာ2013နဲ့ဆိုင်ရင်တော့ဟို volume နဲ့ကြည့်မယ်ဆိုရင်တော့ကျလာတယ်လို့ဆိုလိုချင်တာလားခင်ဗျရတက်ဖွဲ့မှုရ
မှန်ပါတယ်မှန်ပါတယ်ခင်ဗျကျွန်တော်တို့ယင်ချိုးနဲ့တွက်ကြည့်မယ်ဆိုရင်တော့လေဒါကျွန်တော်တို့အမြန်လမ်းမကြီးမှာဒီတနင်္လာနေ့9000ကျော်လောက်တက်လာပါတယ်2015ဆိုလို့ရှိရင်ကိုကျွန်တော် 14,000 နီးပါးလောက်ဒါအတုံးပြလာတော့တွေ့ရှိပါတယ်အဲ့တော့ဒီချိုးနဲ့ကြည့်မယ်ဆိုရင်တော့ကျွန်တော်ဒီမတက်ဆမှုဟာကျွန်တော်ဖြေထိုးကြည့်မယ်ဆိုရင်နည်းတယ်လို့ကျွန်တော်တို့တွက်လို့ရပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့တည်ရတဲ့လောက်ကနေပြီးတော့ဆိုကြပါသူဥပမာကျွန်တော်တို့ကြည့်မယ်ဆိုရင်ရန်ကုန်နေပြီးတော့လမ်းမကြီးဟာတော်တော်လေးဟိုကောင်းတယ်လို့ဟိုဗမာနိုင်ငံမှာတော့ကောင်းတယ်လို့ပြောလို့ရတဲ့လမ်းကြီးပေါ့နော်ဒါပေမဲ့အဲ့ဒီနေရာမှာလည်းဟိုကွေ့တချို့ကွေ့တဲ့နေရာတွေပါလေရှိတာအမဟိုပေါ့ရင်မောင်းနေကပဲဒီဟိုပေါ့သူတို့အချိန်ကိုမလျှော့လို့လားဘာကြောင့်လဲမသိဘူးတချို့နေရာတွေမှာအထူးသဖြင့်ဒီဟိုရင်တက်မှုပုံများတယ်ဆိုတော့ပြောဆိုမှုတွေလည်းရှိပါတယ်အဲ့တော့ရတက်ဖွဲ့မှုကြီးတို့တည်ထားသလောက်ဆိုရင်ရောအဲ့လိုမျိုးဟိုပေါ့တနေရာဒါမှမဟုတ်နေနေရာအဲ့လိုမျိုးအထူးပြဿနာဖြစ်တဲ့နေရာတွေသတိထားမိတာရှိပါသလားရတက်ဖွဲ့မှုကြီးတို့
ကျွန်တော်တို့ဒီ2013-14ပေါ့လေဒီမှတ်တမ်းများအရာကျွန်တော်တို့တီးခြားတဲ့နေရာတွေမှာရင်မတော်စားမှုတွေများတယ်ဆိုတာလို့ကျွန်တော်တို့မရှိပါဘူးကျွန်တော်တို့ဒီမိုင်366မိုင်နဲ့ကျွန်တော်3ခါလုံးရှိပါတယ်ရမကြီးအမြန်ရမကြီးရဲ့အရှိအာအဲ366မိုင်လုံးမှာကျွန်တော်တို့ပြန်များဟိုဖြစ်စဉ်လေးတွေမျှပြီးတော့ဖြစ်တာတွေ့ရှိပါတယ်ဒီလမ်းတနေရာတည်းမှာချိုးရင်းပြီးတော့ဒီလမ်းမှာစုပြုံပြီးဖြစ်တယ်ဆိုတာကျွန်တော်တို့မှတ်တမ်းများရအဲ့ဒါမျိုးတော့မရှိပါဘူးအဲ့တော့ဒီနေရာမှာကျွန်တော်တို့အများဆုံးဖြစ်တဲ့အရေးတွေကလူရဲ့ပေါ်ဆမှုပေါ့လေရေမောင်းရဲ့ပေါ်ဆမှုကြောင့်အများဆုံးကြည့်ရတယ်ဆိုတော့ကျွန်တော်အနေနဲ့တင်ပြလိုပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့တချို့ဟိုကျွန်တော်တို့ကြားတာကဒီဟိုအခုရင်တိုက်မှုတွေဖြစ်တယ်ဆိုလို့ရှိရင်ဟိုရင်မောင်းကသူ့နဲ့သူအချိန်မထိနိုင်လို့လမ်းဘေးကိုထိုးကြပြီးတော့တိုက်ပြီးတော့ဟိုဟာပေါ့ဟိုဘေးရနေရဖြစ်တာတွေရှိသလိုရင်ချင်းတိုက်တာမျိုးကရှိမိသလားဟိုဟာပေါ့နေပြီးတော့လမ်းမရဆိုအကျယ်လဲကျယ်တယ်အလဲမှာလဲသူကချထားတာရှိတယ်ပေါ့နော်ဟိုဘက်လမ်းနဲ့ဒီဘက်လမ်းကိုဆိုတော့ကျော်ပြီးတိုက်တဲ့နေရာတွေရှိလားဒါမှမဟုတ်အဲ့လိုမျိုးဥပဒေကျူးလွန်တဲ့သူတွေကိုရောအရေးယူမှုတွေရှိပါသလားခင်ဗျာ
ကျွန်တော်တို့ဥပဒေကတော့ကျွန်တော်တို့ဒါအမိုင်းတစ်ခွဲတော့ထီရောက်ပြဿနာမှုတွေဖြစ်လာလို့ရှိရင်တော့ထီရောက်ကျွန်တော်တို့ဥပဒေရအရေးယူဆောင်လဲရှိပါတယ်အဲဒီခေါက်ကကျွန်တော်တို့လူရင်မောင်းကြောင့်ဖြစ်တဲ့ဖြစ်ဖြစ်မောင်းက2014မှာ353ခုရှိပါတယ်ဒါလည်းပဲကျွန်တော်တို့ရင်မောင်းရဲ့ပေါ်ဆမှုတွေကျွန်တော်တို့ဒါမကြောင်းကျင်မှုတွေမစင်မကျင်မောင်းနေမှုတွေအရှိန်ပြင်းမောင်းနေမှုတွေစသဖြင့်ကျွန်တော်ခွဲခြားထားရှိပါတယ်။ဒါကြိမ်တော့အဖြစ်နဲ့ပြောမယ်ဆိုရင်ကျွန်တော်90ကျန်တော့ဒီဘက်လောက်ကရေမောင်းရဲ့ဒီအချွေးမှုတော့ဖြစ်တယ်ဆိုတော့ကျွန်တော်သွားတွေ့ရှိပါတယ်။အဲဒုတိယချက်အနေနဲ့ရင်ရဲ့အချွေးမှုလည်းကျွန်တော်သွားတွေ့ပါတယ်။ရင်ရဲ့အချွေးမှုကတော့အားလုံးဖြစ်စဉ်ပေါင်း82မှု2014ထဲမှာရှိပါတယ်။ဒါကကျွန်တော်တို့ဒုတိယအများဆုံးဖြစ်စဉ်ဖြစ်ပါတယ်။တတိယတော့လမ်းရဲ့ချွေးမှုပေါ့လေဒါလည်းကျွန်တော်တို့တွေ့ရှိပါတယ်လမ်းရဲ့ချွေးမှုလည်းပဲဒီကတော့ဒီ14ထဲမှာကျွန်တော်တမှုသွားတွေ့ပြီးတော့ရာဇလူကြောင့်ဖြစ်ပွားတဲ့အမှုကလည်းပဲကျွန်တော်တို့ဒါ၄မှုတွေ့ရှိပါတယ်ရာဇလူမိုးများတဲ့အချိန်ဤသူတဲ့အချိန်မှာဖြစ်ပေါ်တဲ့ဖြစ်၄မှုတွေ့ရှိပါတယ်ဒါကြောင့်ကျွန်တော်တို့ဒါတော့ဒီထဲမှာဖြစ်ပွားတဲ့အရေးအတွက်ပေါင်းမှာကျွန်တော်၄၁၂ခုဖြစ်ပေါ်တဲ့အထက်မှာသာသဖြင့်ဒီမောင်ရဲ့ပေါ်စားမှုရင်းရဲ့ချွေးအာနေကျလမ်းရဲ့အာနေကျနဲ့ yang ni dah pin mara kuno dia demo ni dah kau jadi mana ni tak sih dong berubah eh.
Okay, yang mui nak aku cina meja naga aku yang time aku terom yang mian ha. Oh, ini mau jauh lo, pialo ya bimale. Tapi cuni hari macam ada di lain ye bete petche si mana peselong pono. Wapoh langa puen ni dekha jaro. Wapoh yuti ye, amat risan ipya doara nuari kiri ipya dari yuti ye. Wapoh ini mau ni ya si mite ni lo ipya doara kisar ilesi. Ini mau bi tu suruh jinara ini mau bi jite tamu pene. Alu mui pila le jatunari ugo. Tasi bo otwe. Sinzami dari bale, siapa dah lakukan? Arah dia dari thami bala.
Jono dari bale, di sini dari tu, jono itu jono dahsyat be. Isikan nasi yang penyabi khodor dari jono di nyalan semua je, jiwa bosnya aja jono khodor penyabi, semua bermula jono dahsyat semua bini bale. Lalu be, yang nyalan maju ini le, jene bule be, tu lagang sahaja ni jono piangwe bido penyabi semua muli. ถ้าเยมอนี่อารมณ์จันโอราพี่เอาไว้ดีไลน์น่าสบายบุจันโอราถ้าสมัยปีเลี้ยงชีวาเลยแล้วดูเว้จันโอที่เชนนู้ตั้มมาเชนเนี่ยมอนี่บุเลยเว้จันโอราตั้งนายกิโลเดียตั้มมาทาวาเลยไอ้แต่เมื่อมอนี่บุจันโอรู้นงจ้าทาวิโอไอ้เดียวจันโอมอนี่เนี่ยเย็นเนี่ยวตัวเชนเทิงนู้ใต้ดาเลกิริยาเรเนี่ยจันโอใต้ดาวิโอยี่หัวเดียบีจันโอพิอาสอดเนี่ยสองเลี้ยชีเดียวจันโอนี่เนี่ยจ้าจ้ารู้ว่าเลย
โอเคเยมุยเจสิเดมาเลยครับเนี่ยโซเยมุยเชียร์ลูกชิโน่จันโอรูลีไลม์บอกขึ้นมาจันนั่นลูรีจันโอสุนีบุอเล่เป็นจันโลบะคุณจันโอลีไลม์บอกว่าคุณมิมิงโอเพ่ก็จะมาเลยครับเนี่ยคุณมิมิงฮาสุนเลดีโอยังโอเนปิโรอปาวันปอนอ่ะมีมันเองกันตันตันเตลียยิมมาวันนี้เดตุตุพี่ป่าเอตุยจงเลตโรชิเดตุสุรอโอคุณมิมิเอตุยจงมีเอตุยาราลีเล่เปียวบ่าวโอดียินซิกันเนปัตเตปิโรบ่าวเนาะ
โอเคครับแม่เลี้ยงชิมาเนาะมาบีนิดาอยากกับไปไหนอ่ะอันนี้เจ้าตัวดาโยเมลาบีโลบิโลยาละวันนั้นมาไปบาลูเลสก็ดีการีอะไรที่ยืดยืนการีเวทีเมนอะไรอย่างเงี้ยอะไรเข้าใจหรอที่ก็มาดาเยี่ยมเอาไว้ตัวเองเลยเลยก็ช่วยเราชิมาว่าบีไฮเวย์มาไม่จบเลยเยี่ยมเอาไว้จุดทั้งหลายที่เรามาจุดอะไรก็จะมีเลย ถ้าเรื่องเราดีดีใช่ยันนานนี่เลยจ้าวล้อมไม่ยัดทาร์เบเน่เอามาจะช้ากันอะไรที่มาใส่มีจ้าวดาวดาวมิลลี่ยาร์โอชีบาร์กันไหมโอเคโอ้แล้วไม่มีใจอยากที่แล้วไม่มีใจอยากที่มาเซนอ่ะอายาเซียมชีบาร์กบาลูเลสอดีเป็นผู้มาดูมีดามมีที่ด่านเนี่ยใช่ยาร์กุสโอเปียมาสโลเนี่ย ดีแต่ถ้าบ่เนาะแต่ถ้าเราคือจอร์แมนยี่ตัวเราแม่ยี่ตัวแต่ถ้าฟัดแต่แค่นี้มาไอ้เจ้าถ้าเราคู่เว้นมีตัวนั้นเอามาคู่ตัวเอามาเบเบ้ตัวเราแม่ตัวนั้นมาเราเองเราคู่ตัวอย่างนั้นเราว่าแต่เราเอามาเราลุกขึ้นได้กันไหมที่คู่ก็มาฟัดแต่ไรกันนะคู่เอามาฟัดขึ้นได้ไหมไอ้ที่ตัวเด็กสมุดมาเพียวตัวนั้นเด็กเดียวไอ้อะไรตัวนี้
ว่าเจ็บอะไรมองอะไรไปมาให้ปีนี้มองอะไรเช่นนี้มาได้โอ้ก็เบื่อเบื่อไม่ตายอะไรสักอย่างแล้วก็เนี่ยอันนี้มีอะไรมีทาร์ดิชีวะเลยโอเคก็ไม่มีเจ็บที่จะมาเลยฉะนั้นคู่ตะคาเมลิชาเนี่ยงั้นก็โซนัยโอ้เพิ่งขอจะมาเลยครับเนี่ยก็โซนัยชีวะเดี๋ยวละครับเนี่ยโอเคชีวะเลยโอเคก็โซนัยเลยโซนัยบางครับเนี่ยก็โซนัยมีเลวอย่างจับยาเสียงโอ้ก็จุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจุจ
ပို့ကတော့သုံးခုလိုအပ်တယ်ပေါ့ဘလို့ပဲဆိုကားရယ်နန်းရယ်ရေမောင်းရေမောင်းရယ်ပေါ့အဲ့သုံးခုတည်းကတစ်ခုခုချိုးရမယ်သုံးခုစလုံးဟိုချိုးရမယ်ဆိုလို့ရှိရင်သုံးစလုံးကဖြစ်ကြည့်ရမယ်ဆိုလို့ရှိရင်ကောရင်းနှီးမှုဖြစ်တယ်အဲ့တော့ရင်ကျွန်တော်ကဒီမတိကားကိုကျွန်တော်အထေရှားကြည့်တယ်ကားကိုဆိုတော့ကားကလမ်းမမှာအငြင်းသွားနေတဲ့အတွက်သူ့ကိုကားကိုပြစ်ချက်ကိုရှားကြည့်တော့ကျွန်တော်ပရိကိုတိကျကြည့်ရပဲပြီးရင်တိုက်ရအောင်ကြည့်မယ်ဥမာဟိုပရိမကောင်းရင်လည်းဒါကိုသူအုပ်တဲ့ချိန်မှာသူမရတဲ့တော့ဝင်တိုက်နေတယ်အဲတကယ်လို့မြန်တိုင်ရကပါတန်းနေမရှိဘူးပါနေရဆိုလို့ရှိရင်လည်းသူဘိန်းပေါက်တဲ့ချိန်မှာဆက်ဆွဲသွားကြောဝင်တိုက်နေတယ်ဒါမှမဟုတ်လည်းတိုင်ရပါတဲ့အတွက်ပရိဦးလည်းရှော့သွားနေတယ်ကျွန်တော်ကားကိုတော့ပြစ်ချက်အဲ့လောက်ပဲရှားတယ်နောက်တစ်ခါလမ်းကိုလမ်းကြတော့ကျွန်တော်လမ်းမှာကျွန်တော်ဒီမိုင်းလုံးတွေသတ်မှတ်ထားတဲ့စိုင်းပုတ်တွေထားပေးရတယ်။ဘာကြောင့်လဲဒီနေရာမှာဒီမိုင်းလုံးပဲထားရမယ်။တခြားနေရာမိုင်းအဲ့လိုမျိုးပေါ့။နောက်တစ်ခါဒီဂိတ်ပလောက်မှာအကွေ့ မကီလိုမီတာ900 10ကီလိုမီတာ900မှာအကွင့်ရှိတယ်ဒါကြောင့်မို့လမ်းချောရင်လမ်းချောတဲ့ဒီဟိုပေါ့ဆိုင်ဒီဒီဂျစ်တာလေးတွေနဲ့ကျွန်တော်ဒီဟိုမှာရှိတဲ့အတိုင်းပေါ့အဲ့လိုမျိုးကြီးလုပ်ပေးထားမယ်တော့တော့အဲ့ကားဒီလမ်းဘေးမှာလည်းရောင်ပြန်မီးတွေပေါ့ညာဘက်ဒီသွားဖို့အတွက်ကားကျွန်တော်ကားညာဘက်မောင်းတဲ့လူတွေအတွက်ဒီရောင်ပြန်မီးထားပေးရမယ်ဒီလိုချင်းနှလန်းသွားတွေပါဖြစ်ရင်လည်းကျွန်တော်ဒီ highway ပေါ်မှာမို့လေဒီနှလန်းသွားပါချက်ချင်းကျွန်တော်အလဲတမစီတာပြီးလိုရလိမ့်မယ်ပြီးလို့ချင်းလည်းကျွန်တော် platform တွေမှာဒီရင်မြန်ရဆိုလို့ချင်းကျွန်တော်ဖြူမီကြားကြီးချပေးတယ်ဖြူမီကြားကြီးချပေးဒါရီကရင်တိုင်းမှုဖြစ်ဖို့အတွက်ဒီတကယ်အတိအကျအကြောင်းရင်းနေပဲဥမာဗျာဟိုကြိုက်ွက်ချောင်းမောင်းနေတယ်လေဒါရင်တိုင်းမှုဖြစ်နေတာပဲဒါကလမ်းမှာကြိုက်ွက်ရှိနေတယ်ပေါ့ကြိုက်ွက်ဖြောင်းမအဲ့လိုမျိုးပေါ့နောက်တစ်ခါကျွန်တော်ရင်မောင်းကြတာကျွန်တော်အတူချုပ်ပြီးကြောပါတယ်နောက်တစ်ခါကျွန်တော်ရင်မောင်းကိုပြန်ပြီးပြစ်စားကြည့်တော့ရင်မောင်းတယောက်ကအေးရွားဟွားပေါ့အေးရွားနေမှဖြစ်မယ်အေးရွားမယ်နောက်တစ်ခါမူရင်းစီပွားသုံးဆဲထားတာဒီမရှိအောင်ဆဲမူရင်းသုံးဆဲသုံးသေးထားရင်လည်းဖြစ်နိုင်တယ်နောက်တစ်ခါဖုန်းကျွန်တော်ရင်မောင်းရင်းနဲ့ဖုန်းပြောတာအဲ့ဒီဖုန်းပြောတာတကယ်တချို့လူတွေကြတော့တိတ်ပြီးတော့ဒီဟာဟိုဘယ်လိုပြောမလဲဟိုဒီအသေးအဖွဲလေးပဲကိုယ်တက်ကြတာတုံးပြောရင်းနဲ့ဒီရေတိုင်းမှုလည်းဖြစ်တယ်။ဘာလို့လဲကျွန်တော်ကိုယ်တိုင်ဖြစ်ခဲ့ဘူးလို့ပါ။ဟု
တ်ကဲ
့။ဒါဒီရေမောင်းကဥမာ license ရေမောင်းကဟို license ဝယ်တယ်ပေါ့ဗျာ။ဒီဘယ်လိုပြောမလဲဟို license ကငါးနှစ်ပြီးခဲ့တဲ့ငါးနှစ်ကရထားတယ်။ဒါပေမဲ့ तू ကအခုမနေ့တနေ့မှကားတက်မောင်းတယ်။ဒါပေမဲ့သူ့ကိုကြည့်လိုက်တော့အဲ့ license ကပြီးခဲ့တဲ့၄-၅နှစ်ကရထားတဲ့ license ဆိုရင်ဒီလိုကဒီရေစီးကမ်း license ကိုနားမလည်နိုင်တော့ဘူး။ကားနဲ့ပတ်သက်လို့လည်းအတွေ့အကြုံမရှိနိုင်တော့ဘူးပေါ့။အဲကျွန်တော်အဲ့ဒါလေးကျွန်တော်နောက်တစ်ခုကျွန်တော်ထောက်ပြချင်တာကပြန်ဗမာပြည်မှာညာလန်းသွားဖြစ်နေတဲ့အတွက်တော့စီရတိုင်းဘယ်ဘက်မှာခါးနေလဲလို့ကျွန်တော်အဲ့ရအောင်ကျွန်တော်ဒီဟာဟိုတစ်ချက်ထောက်ပြချင်တယ်ဒီကားမောင်းနေတဲ့အတွက်ဘာလို့ညာဒီညာလန်းသွားကညာဘက်စီရတိုင်းနဲ့ဘလို့မှဟိုဒီရှေ့ကြောတက်တာလို့ဘာလို့ပေါ့။အဲအဲ့ဒါမျိုးကြီးကတော်တော်အဆင်မပြေဘူးဖြစ်လို့ပေါ့။
ဟုတ်ကဲ့
ကျွန်တော်အဲ့
ဟုတ်ကဲ့ဟုတ်ကဲ့ကိုစောရန်ကျေးဇူးများတင်ပါခင်ဗျာအခုမှဟိုဟာတော်ရရှင်ကြီးကကျွန်တော်တို့အီးမေးလ်ကနေတစ်စင်းဝင်ပြီးတော့ဆွေးနွေးထားတာကိုလည်းဖတ်ပြပေးပါဦးမနက်လောင်းဝင
်ကောင်းပါပြီရှင်အာသူကဦးလာထွန်းနဲ့တကုံမျိုးတက်ကပါသူရေးထားတာတော့မနီလာမှာကျင်းပတဲ့ UNESCO ညီလာခံတစ်ခုကိုတဲ့တောင်ဆန်းစုကြည်ပေးပို့တဲ့မိန့်ခွန်းမှာပါခဲ့တဲ့အင်မတန်လှပြီးအင်မတန်ကိုမနဲ့တရားကုသဘောတရားစကားလေးကိုကျွန်တော်ကားမောင်းတဲ့အခါတိုင်းလက်တွေ့ကြုံတွေ့တဲ့ဖြစ်ရပ်ကနေတက်တေပြနေတဲ့စကားမျိုးပြောပြစီကျွန်တော်အရန်ကိုလေးစားသဘောချနေတဲ့စကားပါတဲ့အတော်စုပြောခဲ့တာကကျမတို့ကဘာကြီးမှာကတောင်းကနေအခြေအနေတွေနဲ့ကြုံတွေ့ရတဲ့အခါမူမရှိရင်လူတွေပိုးပြီးဒုက္ခရောက်တတ်ပါတယ်တဲ့ပြီးတော့သူကဆက်ရတာတော့တိတိချာချာစဉ်းစားကြည့်စမ်းမှာကြော်ဟင်းတဲ့ချင်းလူတွေစဉ်းစားကြလောကအကြောင်းဆိုတာကိုလေတဲ့နောက်ပြီးသူဆက်ရတာတော့လိုင်စင်မရှိဘဲလိုင်စင်မပါဘဲကားမောင်းနေကြတဲ့ခေရင်စီကန်လိုင်စီကန်ဆိုတိတိချာချာမပြောနဲ့ဘာမှတော့မသိကြပဲလက်မော်တက်ကားမောင်းနေကြတဲ့ခေလက်မော်မှာဆွဲထားတဲ့မြင်းတေမြင်းဖြတ်မြင်းနှောင်းထက်လန်းညွန်များဥပဒေအန်စာကွက်ဥပဒေစရာတွေတီးဖို့လိုက်နာဖို့နေနေတတကွန်ကရစ်တုံးတွေချရင်ကျောကိုတတ်မှတ်ရလမ်းတွေကိုကွန်ကရစ်တုံးတွေနဲ့တားဆီးပိတ်ထားရ6လမ်းသွားတာရှိသေးတဲ့လမ်းမကြီးလမ်းဆုံတွေမီးပွိုင်းဖြစ်ဖြစ်အဝိုင်းမဲ့ဖြစ်ဖြစ်ဆန့်ကျင်ဖက်ရင်ကျောပေါ်တက်10လမ်း10လမ်းသွားလို့ကျော်တက်မောင်းနေကြလို့အဝိုင်းမှာမီးပွိုင်းကွန်ကရစ်တုံးတွေချလိုက်မကျော်အောင်လုပ်နေရပြီလေတဲ့အရင်က၄လမ်းသွားစနေတဲ့လောက်ပေမဲ့အခု6လမ်းသွားလည်းမလောက်10လမ်းသွား10လမ်းသွားလမ်းကျယ်ကြီးတွေလိုနေပြီဒီလမ်းကျယ်ကြီးတွေနဲ့ကိုက်မဲ့အဝိုင်းကြီးကြီးတွေမီးပွိုင်လမ်းဆုံအကျယ်ကြီးတွေလိုနေပြီဘလို့လုံမလဲတဲ့ဘယ်တက်နိုင်မလဲတဲ့လမ်းချက်ဖို့မြေရောငွေပါလို့တဲ့ဒါတော့မိုးလိုပေါက်နေတဲ့ showrooms တွေကတောင်းနဲ့ချီတဲ့ကားတွေမထွက်နိုင်သေးလို့စီမံကိန်းမရှိစီမံချက်မရှိအကွက်အကွင်းဖန်တီးတဲ့အုတ်ချုပ်ရေးစနစ်နဲ့ရှင်းရှင်းပြောရရင်ပထမလိုင်စင်မဲဆိုတဲ့မျက်စိမိတ်မှုနဲ့ကားတွေနှက်ဆက်ကနေရန်ကုန်ကိုငွေလန်းခင်းသွင်းလာတာအကြံဖန်နဲ့နံပါတ်2တွေတက်နောက်စီမံချက်ဆိုပြီးအကုန်ဖန်းအကုန်သိမ်းဒါရောင်ကားအစင်းကားတစ်စင်းတရဝင်းသွင်းထားတာတော့နာမည်ပြောင်းတဲ့နောက်လူတိုင်းသွင်းကုန်ခွန်ထပ်ပေးရတာကားဝယ်လို့ခွင့်ဝင်ငွေခွန်မဟုတ်ဘူးနော်တဲ့ဒါအပြင် VIP နဲ့ငိန်အဖွဲပါမစ်ကားတွေမပါသေးဘူးလိုင်စင်မဲနဲ့တင်ထားတဲ့ကားတွေကိုနာမည်ကြီးဖုန်းကြီးတွေကိုလိုင်စင်ကြီးမပါတဲ့အခွန်ဈေးနဲ့ထုတ်ပေးတာတွေမပြောရသေးဘူးနော်ဘလို့ရှင်းမလဲလို့ရထားတယ်ကိုဇော်ဝင်းလိုင်းရဲ့
ဟုတ်ကဲ့ခင်ဗျာဒါကတော့ဥလာထွန်းတကုံမျိုးတက်ကဆွေးနွေးထားတာပါမြန်မာနိုင်ငံရဲ့မော်တော်ယာဉ်စီကံကားတင်သွင်းမှုအားလုံးအခွန်ကောက်တာအစားပေါ်လေတော်တော်ကိုချုံချုံငုံငုံသုံးသက်ထားတဲ့စာဖြစ်ပါတယ်နောက်စာတစ်စောင်လည်းရှိပါသေးတယ်မနက်လောင်းရေဖတ်ပြပေးပါအောင
်ဟုတ်ကဲ့သူကတော့ဥလာမြင်းနဲ့ဥတန့်ငယ်ဟာနှစ်တရာမန္တလေးလို့ကရေးတာပါ
ယနေ့မြန်မာနိုင်ငံတွင်ရင်မတော်တဆဖြစ်မှုများပြားနေခြင်းသည်တဲ့အုပ်ချုပ်သူအစိုးရအဆက်ဆက်ညံအမျောအမြင်နှဲပါမှုနှင့်ပြည်သူများစည်းကမ်းသိရှိလိုက်နာမှုမရှိသောကြောင့်ဖြစ်သည်တစ်ကဘာရင်မိတိနိုင်ငံမှာမရှိတော့ရာဂိုင်းမောင်းကားနဲ့လက်ဝဲမောင်းစနစ်ပြောင်းပစ်ခြင်းနဲ့1981ဒီဇင်ဘာ31တွင်ဦးနေဝင်း၏ဆန္ဒတဘောထားတစ်ခုတည်းဖြင့်လက်ဝဲမောင်းစနစ်ချက်ချင်းပြောင်းပစ်ခဲ့သည်ကားရှောင်သောဖက်တွင်မောင်းသူမရှိခြင်းနဲ့အစင်းအတက်ပြုရခြင်းကြောင့်မောင်းသူရောစီးသူပါအလွန်အန္တရာယ်ကြီးပါသည်တဲ့ယင်းကိစ္စကိုဦးသိန်းစိန်အစိုးရသည်အလေးမမူဂရုမပြုဘဲမော်ဒန်နစ်ကားများဖျက်သိမ်းပြီးမော်ဒန်မြင့်ကားများအား၅သိန်းကျော်တင်သွင်းခွင့်ပြုရာတွင်ရာဂိုင်းကားများပဲဖြစ်နေခြင်းနဲ့နံပါတ်၁ကတရုတ်ပြည်မှခိုးသွင်းဆိုင်ကယ်များကိုစီးကိန်းမြန်ပုံငွေအတွက်အလိုင်းစင်ချပေးလိုက်ရာမန္တလေးမြို့ကြီးဆိုင်ကယ်၈သိန်းကျော်ရှိသောဆိုင်ကယ်မြို့တော်ဖြစ်သွားခြင်းနဲ့နံပါတ်၃ကအကန့်အသတ်မရှိရင်များသွားလာရန်လေလံငါလံလက်မကြီးများတိုးချဲ့ရင်လူသွားပလက်ဖောင်မရှိတော့ခြင်းနဲ့သူနောက်ဆုံးနံပါတ်၄အနေနဲ့ရေးထားတာတော့စီးကနေမိမိအတွက်ဟုပြည်သူများတသက်အညာမဆောင်ပါတဲ့ကိုစော်ဝင်းလိုက်ရဲ့
ဟုတ်ကဲ့ဒါတော့ဥတန်ဦးလာမြင့်ဦးတန်ကြီးဟာကရေစာနဲ့ရေးပြီးတော့ဆွေးနွေးထားတာဖြစ်ပါတယ်ခင်ဗျဆိုတော့ကျွန်တော်တို့ဒီအခုဆွေးနွေးကြတာတွေကိုကြည့်မယ်ဆိုလို့ရှိရင်ဟိုမော်တော်ယာဉ်ယာဉ်မောင်းနေအပေါ်မှာတောင်းဝန်အများကြီးရှိတယ်ဆိုတာကိုတော်တော်များများကအဓိကထားပြီးတော့ဆွေးနွေးကြတာကိုတွေ့ရပါတယ်စာနဲ့ရေးတဲ့သူတွေရောကျွန်တော်တို့ဒီမှာဝင်ရောက်ဆွေးနွေးတဲ့သူတွေအားလုံးရောပေါ့နော်ဆိုတော့ယာဉ်မောင်းနေစီကမရှိဘူးဆိုတဲ့နေရာမှာလည်းအဲ့နေရာမှာဟိုလိုင်စင်ထုတ်ပေးတဲ့ဘက်ကိုပြန်ပြီးတော့ဥတီသွားတာကိုလည်းကျွန်တော်တို့သတိထားမိပါတယ်ဆိုတော့မြန်မာနိုင်ငံမှာအခုဟိုမော်တော်ယာဉ်ယာဉ်မောင်းလိုင်စင်တွေချပေးတာဟာတချို့အခုပြောနေကြသလိုဟိုတချို့လည်းအမှန်ကန်စာမဝဲဖြည့်ပြီးတော့မှစီကန်းနေကြက်မှပြီးတော့ဟိုဟာစာမဝဲဖြည့်ပြီးတော့မမှန်ကန်ကန်နဲ့လိုင်စင်ရတဲ့သူတွေရှိသလိုတချို့ကလည်းဒီဟိုဘာလိုင်စင်ဟိုမှဘာမှမဖြည့်ပဲနဲ့ဒီဟိုပေါ့နော်ဒီပတ်စံပေးပြီးတော့ရင်မောင်းလိုင်စင်ရတယ်ဆိုတာကိုလည်းထောက်ပြကြတာတွေရှိပါတယ်ကိုမင်းမင်းရှိပါသေးလားခင်ဗျာလေလိုင်းပေါ်မှာ
ဟုတ်ကဲ့ဟုတ
်ကဲ့ပါခင်ဗျာဟုတ်ကဲ့ကိုမင်းမင်းတို့အတွေ့အကြုံရပါဗျာမော်တော်ယာဉ်ရင်မောင်းလိုင်စင်ကိုမင်းမင်းတို့ယူခဲ့တော့ဘလောက်ခက်ခဲတယ်လဲဒီဟာကဟိုတာမန်လူတယောက်အနေနဲ့လွယ်လွယ်ကူကူရနိုင်တဲ့ဟာမျိုးလားဒါမှမဟုတ်လဲဒီရင်စည်းကမ်းတွေကိုတော်တော်လေးလေ့လာကြက်မှတ်ပြီးတော့မှဖြေဆိုရတဲ့သဘောမျိုးလားဘယ်လိုမျိုးအတွေ့အကြုံမျိုးရှိခဲ့တယ်လဲ
ကျွန်တော်ဒီလေအရောနေမှာခင်ဗျအဲ့မှာတော့ဒီလိုင်စင်ဝင်မထေကင်ကလေးကိုဝိုင်းကိုပစာဒီကောင်းမောင်းကျွမ်းကျင်မှုပါ냐အကုန်ပြေခင်လာရတယ်သူကကောင်းလုံးလေနောက်ပိုင်းဒီညံကျော်မောင်းတာဆိုဒီ experience ရှိတဲ့လူနဲ့ light အဲ့လိုမျိုးပေးမှထိုင်ပြီးတော့အကုန်လုံး feature စနစ်တကျအဲ့လိုတင်ပေးပြုပေးပြီးတော့မှဒါ somewhere ရေးပြရောနောက်လက်တွေ့အဲ့လိုမောင်းဖြေပြရတဲ့အမျိုးကြီးလုပ်ခဲ့ရတယ်ကော
ဟုတ်ကဲ့
အဲ့တော့ချက်ပြားတာတချို့နေရာတွေမှာဒါဒီအဲ့လိုလွယ်လွယ်နဲ့ပဲအဲ့လိုတိုင်ပင်ရတဲ့အနေအထားမျိုးကြီးနေရှိတယ်လို့ကျွန်တော်ကြားတယ်မြင်လဲမြင်တွေ့နေရတဲ့အပိုင်းလေးတွေရှိတယ်ကောအဲ့ဒါတော့နောက်ပိုင်းကျွန်တော်လည်းမကောင်းတဲ့လားလားပဲလိုင်စင်ရဲ့စိတ်လွယ်တချို့ဆိုလိုင်စင်တော့မရှိဘူးတက်မောင်းတာမျိုးလို့ဒါမျိုးလေးတွေလည်း
ဟုတ်ကဲ့ကိုမင်းမင်းကျေးဇူးတင်ပါတယ်ကျွန်တော်အခုလေလိုက်မောက်ကိုဥရွှေမိုးကိုဖိတ်ခေါ်ကြပါတယ်ခင်ဗျဘကိုးမျိုးကသတင်းတောက်တူဖြစ်ပါတယ်ဥရွှေမိုးရှိပါလားခင်ဗျဟု
တ်ကဲ့ကျွန်တော်ယူပါတယ်ခင်ဗ
ျဟုတ်ကဲ့ဥရွှေမိုးရေဆိုတော့ကျွန်တော်တို့အရင်ဆွေးနွေးခဲ့ကြရတယ်တော့ဥရွှေမိုးကြားမလားမသိဘူးကျွန်တော်ဖုန်းလိုက်လည်းမကောင်းတော့အစောပိုင်းကကြိုးစားပြီးခေါ်နေတာခေါ်မရဘူးဖြစ်နေလို့ဆိုတော့စောစောကရဲမှုကြီးနေပြီးတော့အမြန်လန်းရဲတပ်ဖွဲ့မှုကြီးလည်းဝင်ပြီးတော့ဆွေးနွေးသွားပါတယ်သူကတော့ဒီဖြစ်ပျက်နေတဲ့အခြေအနေလေးတွေသူတို့ရှိမှရှိတဲ့စဉ်းစားရည်နဲ့ကိုက်ပြီးတော့ပြောပြီးတော့ဆွေးနွေးသွားတယ်ပေါ့နော်ဆိုတော့အခုဆွေးနွေးကြတဲ့သူတော်တော်များများလည်းစောစောကကျွန်တော်ပြောခဲ့သလိုဒီရင်တိုက်မှုတွေအများစုဟာဟိုရင်မောင်းနေအပေါ်မှာတာဝန်ရှိတယ်ဆိုတဲ့ဘက်ကိုဇောင်းပိတ်ပြီးတော့ဆွေးနွေးကြတာကိုလည်းကျွန်တော်သတိထားမိတယ်ဒါပေမဲ့ရင်မောင်းနေဆိုတဲ့နေရာမှာလည်းအခုနောက်ပြန်ရင်မောင်းနေကိုပြန်လိုက်တဲ့အခါကျတော့အဲရင်မောင်းလိုင်စင်ထုတ်ပေးတဲ့ဘက်ကိုပြန်ရောက်သွားတယ်ဆိုတော့ဆောစောကိုမင်းမင်းဆွေးနွေးခဲ့သလိုပေါ့ဦးရွှေမိုးအတွေ့အကြုံအရာလည်းပြောပါအောင်ဒီလိုင်စင်ကိစ္စတွေဘာတွေနဲ့ပတ်သက်ပြီးသိထားသလောက
်ဟောဒီကတော့ဗျာဒီကတော့ရင်မောင်းနေမကျွမ်းကျင်တာကတော့သိကြတယ်ဗျာဘာလို့လဲဆိုတော့လမ်းမိုက်ဆိုင်ရာဆိုတာလည်းအားလုံးကကျွန်တော်တို့တကယ်ဆိုဆိုရင်လမ်းအမှတ်သားတွေရှိတယ်လေရင်မောင်းကတကယ်ကိုဘီးဝန်ဆိုင်တဲ့ကိစ္စတွေအများကြီးရှိတယ်ဗျာဟုတ်တယ်တော့ဒီကုန်းလမ်းပို့တော်ကြီးချုပ်ရှားမှုဦးစီးဌာနဆိုတာကလေဒီရန်ကုန်တို့ဘာတို့မှာတကယ်လို့ကြက်လို့ရှိရင်နေဘက်တွေမှာအကုန်လုံးကဟိုကလောက်ကြတာဗျာဟိုဝင်းပြီးဟိုနေနေဝင်တာပေါ့ဗျာအမှန်ပြောလို့ရှိရင်ရန်မောင်းလိုင်စင်တစ်ခုရဖို့အတွက်ကားတွေကများလာပြီဗျာရန်ကုန်မှာအကုန်လုံးများတယ်နေဒီမှာကားတွေကများလာပြီကားသွင်းဝင်ပါမစ်တွေကအကုန်လုံးရလာပြီတော့အဲ့လိုများတဲ့အချိန်ကျတော့အကုန်လုံးရန်မောင်းလိုင်စင်ဘာမှအနေရရမလဲရမယ့်နေရကိုအကုန်လုံးအလွယ်သွားကြမယ်ဆိုတော့ကွဲစားရတဲ့ဖြစ်တယ်အကုန်လုံးဖြစ်တယ်အဲ့လိုမျိုးတွေဖြစ်ကုန်တာပေါ့ဗျာအကုန်လုံးကအနေနဲ့ရရမှာအကုန်လုံးကနည်းလိုက် ီတော့ဥသားပေးပြီးတော့အကုန်လုံးကရေမောင်းလိုက်ရင်ကြည့်ရအခုမှဒီမှာပြပါရေမောင်းအခုလိုင်စင်အခုကတသိန်းကြည့်မယ်ဆိုလို့ရှိရင်600အခုကနေလိုက်စင်ဖြတ်သွားပြီ။အဲ့လိုဖြစ်သွားပြီ။အဲ့လိုဖြစ်သွားတော့ကျတော့အခုကလမ်းပိုက်ဆိုင်ရာမကောင်းတာကောင်းတာတဲ့ဆာလို့ရှိလို့ရှိရင်အရင်နေ့ကလည်းလမ်းကကောင်းမှမကောင်းတာဗျာ6ပေဆိုလေ6ကိုနေ6ပေလမ်းတော့ကိုကျွန်တော်တို့မောင်းခဲ့တာဗျဟုတ်တယ်မလား။အဲ့တော့ကျတော့အခုကဖြစ်နေတာရေကူးကြီးပြောတဲ့စကားကိုကျွန်တော်တို့ခုလက်ခံနေရတယ်။ဘာလက်ခံလဲဆိုတော့ကျတော့ဒီရေမောင်းတွေမကြောကျင်ဘူးဆိုတဲ့ကိစ္စတော့တေးကြတယ်ကဒီကဆိုတယ်ကဘာလို့တော့တချို့ရှိတဲ့နေမှာရှိတဲ့ကကနာကကွေးနေဆိုတာကရေမောင်းဖြစ်တဲ့ကွေးဆိုတာအမှန်ပြောလို့ရှိလို့ရှိရင်ဘုရားတော်ဆယ်ပေပေ90လောက်ရှိတဲ့နေရာမှာရေဖြစ်ကွေးလို့ပြီးတော့လှုပ်ထားတာဗျ။အမှန်အဲ့ဒါအားလည်းမတရားဘူးညာအမှန်ပြောလို့ရှိရင
်ဟုတ်ကဲ့ဟုတ်ကဲ့ဦးရွှေမိုးကျေးဇူးတင်ပါတယ်ခင်ဗျာဝင်ဆွေးနွေးပေးတာဆိုတော့အခုဒီမော်တော်ယာဉ်ရေမောင်းတွေမှာတာဝန်ရှိသလိုညဘက်မောင်းနဲ့ပြူတဲ့အခါမှာလဲစောစောတော်တော်ရှင်တူဆွေးနွေးသွားလို့သလိုပေါ့ဒီဟိုဒီလမ်းညွန်ဆိုင်းဘုတ်တွေတေချာလမ်းညွန်ဆိုင်းဘုတ်တွေသတိပေးချက်တွေတိတိကျကျဟိုပေါ့စလုံးကြီးကြီးနဲ့ရေးထားဖို့လို့သလိုညဘက်မှာမြင်နေအောင်ကျွန်တော်တို့ရောင်ပြန်မီးတွေနဲ့လဲတေချာရေးပြထားဖို့လိုမယ်ထင်တယ်အခုနေပြည်တော်ရန်ကုန်လမ်းမကြီးအဝေးပြေးမန္တလေးလမ်းမကြီးကိုမောင်းတဲ့အခါမှာလူတော်တော်များများကထောက်ပြကြတာကဒီဟိုလမ်းကတော့ဟိုအထိုက်လျောက်တော့ကောင်းလာပြီပေါ့နော်ရင်ကားတဲ့ဆိုင်တော့ဒီလမ်းဟာပုံမှန်အကောင်းဆုံးလမ်းနီးပါးလောက်ဖြစ်နေတော့ဒါပေမဲ့အဲ့နေရာမှာအားနေချက်ရှိနေတာကဒီအဲဒီလမ်းကဆိုင်းဘုတ်တွေလမ်းညွန်ဆိုင်းဘုတ်တွေပေါ့နော်အဲ့ဒါတွေဟာတိတိကျကျဖော်ပြထားခြင်းမရှိဘူးဆိုပြီးတော့တချို့ကထောက်ပြကြတာရှိတယ်အာနောက်ပြီးတော့ဒီအထူးသဖြင့်ညဘက်မှာရင်မောင်းတဲ့အခါမှာဒီဟိုပေါ့လမ်းတွေကပမာပြီးအထူးသဖြင့်နေတွေမှာဆိုလို့ရှိရင်ရုတ်တရက်တိရစ္ဆာန်တွေဖြတ်သွားတာတို့ဘာတို့မမြင်ရတဲ့ကိစ္စတွေမော်တော်ဆိုင်ကယ်တွေမောင်းနေတဲ့ကိစ္စတွေဟာလည်းဒါရင်တိုက်မှုကိုဖြစ်စေတဲ့ဟိုပေါ့အကြောင်းတွေထပ်ပြီးတော့တိုးစီတာပေါ့နော်ဆိုတော့ဥရွှေမိုးတို့ဥရွှေမိုးကဘကိုးမှာခြေဆိုင်တယ်ဆိုတော့ဘကိုးဘက်မှာရောနယ်ဘက်မှာရောစောစောပြောကြတာတော့ဟုတ်ပါပြီနယ်မှာရင်မောင်းလိုက်စင်တွေများလာတာတော့ဟုတ်ပြီဆိုတော့အခုဒီနယ်ကလမ်းတွေမှာဟိုဆိုင်းဘုတ်တွေပါတိတိကျကျဘယ်သွားမယ်ဘယ်ကွေးရမယ်ညာကွေးရမယ်ဆိုတော့တတ်မှတ်ထားတဲ့ဟာတွေရှိလားအဲ့မှာအားနည်းချက်တွေရှိတာတွေ့မိသလား
ရှိတာပေါ့အများကြီးရှိတယ်ဘာလို့ဆိုတော့အခုကျွန်တော်တို့ဆိုရင်မျက်ွယ်ဆိုင်းဘုတ်ဆိုတာရှိတယ်
ဟုတ်ကဲ့
ဆိုင်ဘုတ်တွေဆိုတာဗာလဲဆိုတာဥမာဆိုတော့လမ်းတို့လမ်းကွာတွေမှာလို့ရှိရင်ဒီလိုဆိုတော့ကျင်းဆိုင်နေကြည့်တယ်ပြည်သားတရားဟိုမြို့နယ်ကလည်းဘာမှမလုပ်ဘူးဘလို့တော့ကျတော့အဲ့ဒီမြင်ကွင်းအကွယ်တွေကနေအကုန်လုံးတိုက်ကြတယ်များတယ်ဆိုင်ဘုတ်တွေပေါ့သမဲတိုင်းကြတာမယ်ဆိုင်ဘုတ်တွေကမယ်ကိုစီဝိုင်းကိုပဲစီဝိုင်းရောလောက်တာမယ်ဒါတွေကိုတိတိကျကျတော့အရေးကြီးတယ
်ဟုတ်ကဲ့
ဒါတွေကအရေးကြီးဘူးဆိုရင်တော့ဒီတက်အန်လေးကဒီလိုဖြစ်နေမှာပါ
ဟုတ်ကဲ့ဟုတ်ကဲ့ဦးရှင်မို့ကျေးဇူးများတင်ပါခင်ဗျာဝင်ရောက်ဆွေးနွေးပေးတဲ့အမြန်လိုက်ရတဲ့ဖွဲ့မူကြီးရောကျွန်တော်တို့တခြားဝင်ရောက်ဆွေးနွေးတဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ရှိပါတယ်ခင
်ဗျာဆလုံးသူမခင်ဖြူထွေးနဲ့အတူကိုဇော်ဝင်းလိုင်းတင်ဆက်တဲ့တရိုက်လေးလိုင်းကိုတင်ပြပေးခဲ့တာပါရှင် VOA ရဲ့တနင်္လာနေ့ညပိုင်းအင်္ဂါနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါခုကြံတဲ့အချိန်တွင်တရင်အချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါအောင်ရှင်
လေကျန်းနိုင်ငံထရီပိုလီမြို့တော်ကနိုင်ငံတကာဝန်ထမ်းတွေနဲ့နိုင်ငံရေးသမားတွေအသွားအလာများတဲ့ဟိုတယ်တစ်ခုကိုတနက်သမားတွေတက်ခတ်ခဲ့ရမှာတော့နိုင်ငံသား၅ယောက်နဲ့ဆောင်သုံးဦးသေဆုံးသွားတဲ့အကြောင်းလေပြားနာမည်ကပြောပါတယ်တက်ခတ်သူတွေကကားစင်းကိုဖောက်ခွဲတွေ့သမျှဝန်ထမ်းတွေကိုပစ်ခတ်ပြီးဝင်ရောက်စီးနင်းခဲ့တာလို့လေကိုရီးယန်တီယာဟိုတယ်ရဲ့လုံခြုံရေးတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါအမေရိကန်ပြည်အောင်စုအနေနဲ့အိန္ဒိယနိုင်ငံရဲ့အကောင်းဆုံးမိတ်ဖက်တိုင်းပြည်တစ်ခုဖြစ်နိုင်တဲ့အကြောင်းသုံးရကြခီးစဉ်ဆုံးသက်ချက်နယူဒီလီမြို့တော်မှာသမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်သမ္မတဟိုမှာနဲ့သမဂ္ဂရိုကနယူဒီလီမြို့တော်နီးကကမ္ဘာကျော် Touch Mahal ကုဝိမြန်ကိုဒီကနေ့အလဲပတ်သွားဖို့စီစဉ်ထားပြီးမဲ့ Saudi Arabia နိုင်ငံကိုသွားဖို့အတွက်လည်းခီးစဉ်ကိုဖြတ်ခဲ့ပါတယ်။အဖွဲ့ဝင်30ပါဝင်တဲ့ကုစလေအဖွဲ့ကိုဦးဆောင်ပြီး American သမဂ္ဂရိုဘရက်အိုဘားမားကတော့ Saudi Arabia နိုင်ငံရဲ့မြို့တော် Riyadh ကိုရောက်ရှိသွားပါပြီ။ American ရှေ့ဘက်ကန်ယူရန်တခြားနှင်းမုန်တဲ့တက်ခတ်မှုကြောင့်စီးနင်းတွေအများပြားကျခဲ့ပြီးမဲ့ကြိုတင်ခံမှန်းထားတဲ့အခြေအနေကတော့မဆိုးခဲ့ပါဘူး။ New Yorkပါဝင်နှင်းမုန်တိုင်းတဲ့ပြည်နယ်တချို့မှာဆိုရင်လည်းအရေးပေါ်အခြေအနေတွေကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်
။တရင်ချင်းချုပ်ကိုကောင်လွင်ဦးကကြေညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရင်မှုကမခင်ဖြူထွေးဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ်။ VOA American တာမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190ရောကနေဖမ်းယူနိုင်ပါတယ်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေ။ကျမနန်းလာပါ။
This program has come to you from the Voice of America, Washington.